The Voice of America in Burmese.
Mingala mane khin ma shin. Washington ni ro VOA American tan ga ni 2020 April 10 ye taw chan ni mane khin a season rue go Myanmar summer day mane 6 na yi ga ni 9 na yi thi line no meter 2440 ne 51 line lan meter 190 ro ga ni thau nwe pe ni ba bi.ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။လက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကမ္ဘာတစ်လွှားပြန့်ပွားနေတဲ့အန္တရာယ်ဟာရာသီဥတုပုံနှွေးလာချိန်မှာညော့သွားဖို့ရှိမရှိမသေးကြဘူးလို့ American ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖော်စီကကြေညာပြင်းနေမှာပြောပါတယ်။တုတ်ကွေးလိုတခြားကူးစက်ရောဂါတွေအတွက်ဗိုင်းရပ်စ်ပိုးဟာရာသီဥတုပုံနှွေးလာချိန်မှာသူတို့ရဲ့မျိုးပွားနှံစွမ်းကျဆင်းလာတတ်တယ်လို့ပြန့်နှံ့မှုလည်းကျဆင်းသွားနိုင်တယ်လို့ဒေါက်တာဖော်စီက ABC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခံမှာပြောပါတယ်။အခုဆိုကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူ1,000+ကျော်နေပြီဖြစ်ပြီးသေဆုံးသူက9,000+ဖြစ်လာတယ်လို့ကမ္ဘာစီးပွားရေးကလည်းအတော့ကိုကျဆင်းနေတာပါ။ American ပြည်တော်စုမှသတင်း3ပတ်အတွင်းအလုတ်သမား18,000+ကိုအလုတ်ဖြုတ်ပစ်ခဲ့ရပြီးအလုတ်လက်မဲ့ခံစားခွင့်တောင်းခံသူကနောက်ထပ်66,000+ဖြစ်လာခဲ့တာပါဥရောပမှာလဲခရီးအန်တွေရဲ့ဘာသာရေးသတင်းပတ်အတွင်းဖျားဖူးတာအားလိုက်ရခီးသွားတာတွေမဟုတ်ဘဲအိမ်မှာပဲနေဖို့အာဏာပိုင်တွေကပန်ကြားထားပါတယ်ဗြိတိန်မှာတော့ဒီရောဂါအကူးဆက်ခံရလို့ဆေးရုံတက်နေရတဲ့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ကျန်းမာရေးအခြေအနေဆက်ပြီးတိုးတက်လာနေတယ်လို့ဆေးရုံပြောခွင့်ရကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုကိုစိုးရိမ်တဲ့အတွက်အသွားအလာပိတ်ပင်ထားတဲ့ဥရောပနိုင်ငံတွေထဲမှာအီတလီ၊ဩစတြီးယားနဲ့ဒိန်းမတ်နိုင်ငံတွေဟာကန့်သက်ချက်တွေကိုတဖြည်းဖြည်းပြန်လျှော့ပေးဖို့လုပ်နေပါပြီ။တဦးနဲ့တဦးခက်ခွာခွာနေဖို့ကန့်သက်ထားတဲ့ဥရောပနိုင်ငံတွေကလူသန်းရာပေါင်းများစွာကလည်းသူတို့ရဲ့အခြေအနေတွေကိုစောင့်ကြည့်နေတာပါ။အမေရိကန်ပြည်ထောင်စုကလည်းလူချင်းခက်ခွာခွာနေဖို့ကန့်သက်ထားတာကိုဧပြီလကုန်ဖြည့်လျှော့ပေးဖို့ရှိတာကြောင့်ဘယ်လိုပုံစံလုပ်ရမလဲဆိုတာကိုစပြီးစဉ်းစားနေပြီဖြစ်ပါတယ်။ဒီရောဂါနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကိုအကြံပေးနေတဲ့ဒေါက်တာဖော်စီကတော့ဖြေလျှော့မှုကိုတဖြည်းဖြည်းချင်းပဲလုပ်သွားဖို့ရှိတယ်လို့ပြောပါတယ်။ဥရောပနိုင်ငံတွေထဲမှာလူချင်းခက်ခွက်ခွာနေဖို့အတင်းကျပ်ဆုံးဆောင်ရွက်နေတဲ့အီတလီနိုင်ငံကလည်းဖေဗရီလကုန်နောက်ကလေးကသူတို့ရဲ့ကန့်သက်ပိတ်ဆို့ထားမှုတွေကိုပြန်လျှော့ပေးပြီးအခြေအနေကိုဆန်းစစ်ဆန်းသက်မှာဖြစ်ပါတယ်။ပိတ်ခိုင်းထားရတဲ့ဆေးရုံတချို့ကိုလာမယ့်သတင်းပတ်လောက်မှာပြန်ဆဖွင့်ခွင့်ပေးဖို့ရှိကြောင်းနဲ့ဒေသခံတွေကတော့နောက်လာတော့မှနေအိမ်တွေကနေအပြင်ထွက်ခွင့်ပေးဖို့ရှိတယ်လို့အီတလီအစိုးရရဲ့သိပ္ပံပညာရှင်အချံပေးတွေကပြောပါတယ်။ဒါပေမဲ့အခုချိန်ထိတော့တင်းတင်းကြပ်ကြပ်ကန့်သက်ထားစေပါ။အမေရိကန်နိုင်ငံတစ်လွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းအလုတ်လက်မဲ့ခံစားခွင့်လျှောက်ထားတောင်းခံသူပေါင်းနောက်ထပ်6,600+ရှိတယ်လို့အလုတ်သမားဝန်ကြီးဌာနကချက်သဘရီးနေမှာကြေညာပါတယ်။ပြီးခဲ့တဲ့သတင်း3ပတ်အတွင်းအလုတ်လက်မဲ့ခံစားခွင့်လျှောက်ထားသူ18,000+လောက်ရှိပါသလိုလာမယ့်သတင်းပတ်တွေအတွင်းအလုတ်လက်မဲ့ခံစားခွင့်လျှောက်ထားသူရေအတွက်လည်းပိုများလာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအလုတ်လက်မဲ့ခံစားခွင့်လျှောက်ထားသူ6,800+ရှိတယ်လို့အခုအစ်စ်လျှောက်ထားသူက6,600+ရှိပါတယ်။အခုလိုအလုတ်လက်မဲ့ခံစားခွင့်လျှောက်ထားသူတစ်ပတ်ကို9,000+လောက်ရှိနေတာဟာ1969ခုနှစ်ကစလို့အလုတ်လက်မဲ့အခြေအနေအမြင့်မားဆုံးဖြစ်နေတာပါ။အမေရိကန်နိုင်ငံမှာလူပေါင်း8,600+ကိုအလုတ်ပြုတ်စေတဲ့2008-2009စီးပွားရေးကတ်ဆိုက်ဖို့အတွက်အချိန်နှစ်နှစ်လောက်ကြာခဲ့ပေမဲ့အခုစီးပွားရေးကျဆင်းဆုပ်ယုပ်မှုကတော့အမေရိကန်သမိုင်းမှာမကြုံစက်ဘူးမြန်ဆန်ခဲ့တာပါ။အီရန်နိုင်ငံအချင်းတောင်အနည်းဆုံး၈ခုတောင်မှာအခုရက်ပိုင်းအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှာဆိုးရိမ်နဲ့အချင်းသား1000နဲ့ချီပြီးဆန္ဒပြတာကိုလုံခြုံရေးတပ်တွေနှိမ်နင်းရာကနေအချင်းသား30ကျော်သေဆုံးမယ်လို့ယူဆကြောင်း Amnesty International လူခွင့်အဖွဲ့ကြီးကစစ်တပ်ရင်းနေမှာပြောပါတယ်။အချင်းချင်းခံနေရသူရဲ့မိသားစုဝင်တွေပြောတာအပါအဝင်ရင်ကြီးရတဲ့သတင်းအရင်းမြစ်တွေကိုကိုးကားပြီး AI ဖွဲ့ကကြေညာချက်ထုတ်တာပါဆန္ဒပြသူတွေကိုကြီးအစ်စ်တွေမျက်ရည်ရုပ်ပုံတွေတုံးပြီးနှိမ်နှင်းခဲ့တဲ့အတွက်အကျဉ်းသား35ယောက်လောက်တေဆုံးပြီးယာနဲ့ချီဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်ဒီယောဂါတန်းအဆိုးဆုံးခါတဲ့နိုင်ငံတနိုင်ငံဖြစ်တဲ့အီရန်မှာအကျဉ်းသား3,000+လောက်ကိုခေတ္တလွန်ငင်းချမ်းသာခွင့်လည်းပေးထားတာဖြစ်ပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 9805နဲ့ ဒိုင်နမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမင်ထော်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြန်မာအမေရိကန်တူကိုဗစ် -19 ရောဂါနဲ့ဧပြီလ8ရက်ဗုဒ္ဓဟူးနေ့ကကွယ်လွန်သွားတဲ့အကြောင်းသူ့ရဲ့ဆွေမျိုးသားချင်းတူက VOA ကိုအတည်ပြုပြောဆိုပါရယ်
။ဟုတ်ပါရဲ့ခင်ဗျာမလေးရမြန်မာဗုဒ္ဓဟူးနေ့မနေ့သွားရေးအာရုံစနိုင်တယ်ခင်ဗျာ။စနိုင်ပါအေးရမှာသွားတယ်။အဲ့ဒါ88နဲ့မဖြစ်ခဲ့တော့သူနဲ့6ခုရောဂါနဲ့ရှိနေတာ။ဒီမှာဘာမှမရှိဘူးလား။ကျွန်တော်ဒီရတော့ပြောရင်သူမဖြစ်ခင်3ရက်ကကသူမောတယ်ခင်ဗျာ။ဘောရီချောင်းတူတယ်ချောင်းတူတယ်သူစံမဲသွားပြမယ်ပြောပြီးတော့နှလုံးကြကိုယ်သူကပြုတ်နေတယ်ခင်ဗျာသူအဲဒီတောင်းသူကကိုယ့်အကူတက်ချီလာပြီးတော့အေးကိုသူဝင်သွားတယ်ခင်ဗျာ၃ရက်နေ့ကသွားတယ်၃ရက်နေ့မနေ့၉ရက်တော့သွားတယ်ခင်ဗျာ၃ရက်နေ့သွားပြီး၃ရက်၄ရက်၅ရက်ပါသူရဲ့ဖက်ပြီးဒေါက်တာသူတို့နဲ့သူစံမဲသူအောက်ဆီဂျင်နဲ့ကြားတယ်ကြောင်းပြောတယ်ခင်ဗျာအဲ့ဒါပြောပြလို့ရှိတယ်ခင်ဗျာ
COVID-19 ရောဂါကြောင့်ဤအောင်မြို့မှာဗုဒ္ဓကကွယ်လွန်သွားသူမြန်မာအမေရိကန်တူရဲ့ဆွေမျိုးသားချင်းကပြောသွားတာပါတည်ဆုံးသွားသူကနယူးယောက် Queens အရမနေထိုင်သူဖြစ်ပြီး GFK နိုင်ငံကလေးစိတ်မှာအလုပ်လုပ်နေသူတူဖြစ်ပါတယ်။ American ပြည်ထောင်စုမှာနေထိုင်တာကြာပြီဖြစ်ပေမဲ့နယူးယောက်မြို့ကိုပြောင်းရွှေ့တာကတော့9နှစ်လောက်ပဲရှိပါသေးတယ်။သူ့ရဲ့မိသားစုကတော့မြန်မာနိုင်ငံမှာရှိနေတာပါ။နယူးယောက်မြို့မှာ Sushi အစားအသောက်လုပ်ငန်းလုပ်ကန်သူတူနဲ့သွားဆရာဝန်တူအပါအဝင် COVID-19 ရောဂါနဲ့တည်ဆုံးသူ9ဦးရှိတဲ့အကြောင်းနယူးယောက်မြို့မှာအတိုင်းဝိုင်းကပြောပါတယ်။လက်ရှိမှာဖျားနာနေသူတွေလေးအိမ်မှာတီးခြားခွဲနေရသူတွေလည်းရှိနေတယ်လို့လည်းသိရပါတယ်။ကြာတာပရိနေနေ့လည်းပိုင်းအထိနယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း3000ကျော်ရှိပြီးနယူးယောက်မြို့တစ်မြို့ထဲမှာတင် 11000 ကျော်ရှိပါတယ်။နယူးယောက်ပြည်နယ်အနေနဲ့ဆိုရင်တည်ဆုံးသူပေါင်း 9000 ကျော်ရှိနေပြီဖြစ်ပါတယ်။ American တိုင်းနိုင်ငံလုံးမှာတော့ရောဂါပိုးကူးစက်ထားသူ4000ကျော်တည်ဆုံးသူက16000ကျော်ရှိနေပါတယ်ခင်ဗျာ။COVID-19 ကာယရောဂါကိုတုံ့ပြန်ရင်ဆိုင်နေကြတဲ့နိုင်ငံအသီးသီးကအစိုးရတွေအနေနဲ့စဉ်ဆက်ပပျက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတက်ကရစ် 2030 စီမံချက် 2030 Agenda အပေါ်ဂရိကဝစ်ပြုထားတဲ့အတိုင်းလိုက်နာဖြည့်ဆည်းပေးဖို့တိုက်တွန်းထားတဲ့ကြေညာချက်တစ်စောင်ကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံကထုတ်ပြန်ခဲ့ပါတယ်။ဧပြီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ COVID-19 ကာယရောဂါကိုတိုက်ဖျက်နေခြင်းအတော်အတွင်းကမ္ဘာနိုင်ငံအစိုးရတွေနဲ့အပြည်ပြည်ဆိုင်ရာဘာသာရေးအဖွဲ့အစည်းတွေအနေနဲ့နိုင်ငံအတွင်းနဲ့နိုင်ငံတွေအကြားမညီမျှမှုတွေကိုလျှော့ချရေးဂရုပြုထားချက်တွေကိုလက်လူရှုမှတ်ကိုစိုးရိမ်ကြောင်းဖော်ပြထားပါတယ်။တက္ကသိုလ် 2030 စီမံချက်ရဲ့ရည်မှန်းချက်ဖြစ်တဲ့ဘယ်သူမှနောက်ချံမကျန်ရစ်စေရေး Leave No One Behindပန်းနိုင်ကိုရောက်ရှိဖို့လူမှုအဖွဲ့အစည်းပေါင်းစုံကိုထိတွေ့နိုင်ပြီးအားလုံးပါဝင်နိုင်တဲ့ချင်းကမှုတွေပေါ်ဆောင်ဖို့ဖွံ့ဖြိုးတိုးတက်အောင်ကူညီပေးဖို့နဲ့ငွေကြေးအထောက်ပံ့ပေးဖို့ကိုလည်းကုလသမဂ္ဂအဖွဲ့ရဲ့ဖွံ့ဖြိုးတိုးတက်ခွင့်ဆိုင်ရာအထူးအစီအခံစာတင်သွင်းသူဆတ်အဖရာဂီကကြေညာချက်ထဲတိုက်တွန်းထားပါတယ်။မြို့သားရဲ့အစင်မှာမြို့သမီးတွေလူနည်းစုတွေမူလဌာနတိုင်းရင်းသားတွေကျေးလက်လူမှုအဖွဲ့အစည်းတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးရသူတွေဟာခေတ်ဆက်ရဲ့တော်တော်များများမှာပါဝင်ဆွေးနွေးခွင့်မရကြောင်းအဲ့ဒီလိုဆွေးနွေးခွင့်မရှိတာဟာကမ္ဘာစည်းဝါးရေးပေါ်ရေရှည်တက်ရောက်မှုတွေရှိမှဖြစ်တယ်လို့စဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာစီမံချက်ကလည်းနှောင့်နှေးကြံ့ကြာစီမှာဖြစ်ကြောင်းကြေညာချက်မှာပါရှိပါတယ်။နိုင်ငံအစင်မှာလည်းအကူအညီအလိုအဆုံဖြစ်တဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေဖွံ့ဖြိုးဆဲကျွနိုင်ငံတွေကုန်းလစ်ပိတ်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့တခတ်ပိတ်ဆို့ခံရတဲ့နိုင်ငံတွေကိုကမ္ဘာစည်းဝါးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆုံးဖြတ်ချက်တွေချမှတ်ရမှာပါဝင်နိုင်ရေးတည်တည်တံ့တံ့အကူအညီပေးဖို့ကိုလည်းတိုက်တွန်းထားပါရခင်ဗျ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာအသွားအလာဝင်ထွက်ခွင့်ပိတ်ပင်ထားတာတွေကိုပြန်ဖွင့်ပေးလိုက်ပေမဲ့မြို့သူမြို့သားတွေအနေနဲ့ရောဂါပြန်ပြီးကောင်းထောင်မလာနိုင်ရေးလူလူကြကြရှိဖို့လိုတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်။မြို့တွင်းအသွားအလာတာပြည့်ချက်တော်တော်များများကိုဗုဒ္ဓဟူးနေ့ကပြန်ရုပ်သိမ်းလိုက်ပြီးပုံမှန်ရင်အသွားအလာတွေရထားနဲ့လေယာဉ်ခီးစဉ်တွေကိုလည်းပြန်ဖွင့်ပေးလိုက်ပါပြီ။ခီးသွားလာသူတွေအနေနဲ့ကျန်းမာရေးကောင်းမွန်ကြောင်းထောက်ခံချက်ကိုတယ်လီဖုန်း apps အသုံးပြုပြီးပြသဖို့လိုအပ်တယ်လို့ကိုပူချိန်တိုင်းတာတာလည်းခံကြရမှာဖြစ်ပါတယ်။အပြင်ထွက်ရင်နှကောင်းစီတက်တာလို့အကာအကွယ်တွေရှိဖို့ကိုလည်းအလေးပေးပြောကြားထားပါရယ်ကိုရိုနာဗိုင်းရပ်စ်ကာယရောဂါဒါစီကာကွယ်ရေးကနဦးအောင်မြင်မှုတွေရနေကြောင်းအိန္ဒိယဆူရကပြောပါရယ်အိန္ဒိယနိုင်ငံအတွင်းဗိုင်းရပ်စ်ပိုးကူးစက်ခံရသူ9800ကျော်နဲ့သေဆုံးသူ169ဦးရှိတာကြောင့်အမေရိကန်အီတလီနဲ့စပိန်နိုင်ငံတို့ထက်ရောဂါဖြစ်ပွားမှုညွှန်နေပါရယ်လူရေတန်း1300ကိုအသွားအလာပိတ်ပင်ခဲ့တဲ့ဝန်ကြီးချုပ်နာရင်ဒရာမိုရီရဲ့ဆုံးဖြတ်ချက်ကရောဂါကူးစက်မှုနှုန်းကိုညွှန်ကြားစေခဲ့တယ်လို့အိန္ဒိယနိုင်ငံတိုင်းဝန်ကြီးဌာနကတာဝန်ရှိသူတို့ကပြောပါရယ်အသွားအလာပိတ်ပင်တာတွေဒါမလုပ်ထားဘူးဆိုရင်လာမယ့်အပတ်တွင်ကူးစက်ခံရသူ8000ကျော်ရှိသွားမှာဖြစ်တယ်လို့လည်းအိန္ဒိယဆေးဝါးသုတေသနကောင်စီရဲ့တွက်ချက်မှုကိုကိုးကားပြီးပြောပါရယ် ။ဒါမဲ့အင်္ဂါနေ့မှာတက်တန်းကုန်ဆုံးမဲ့အသွားလာပိတ်ပင်အမိန်ကိုအချိန်တတူမတူအိန္ဒိယဝန်ကြီးချုပ်မိုဒီအနေနဲ့ဒါမဲ့နှစ်ရက်အတွင်းထပ်မံဆုံးဖြတ်ရမှာဖြစ်ပါတယ်။အသွားလာတွေပိတ်ပင်ထားတာကြောင့်အိန္ဒိယစီးပွားရေးကိုအကြီးအကျယ်ထိခိုက်နေသလိုတိုင်းရာချီတဲ့ဆင်းရဲသားပြည်သူတွေလည်းထိခိုက်နေတာနေရပါတယ်။အိန္ဒိယရှေ့ပိုင်းကအိုဒီရှားပြည်နယ်ကတော့အသွားလာပိတ်ပင်ထားတာကိုဧပြီလကုန်ထိတိုးမြင့်ကြောင်းစတာပရိနေကကြေညာခဲ့ပါတယ်ခင်ဗျာ။နောက်တရမအတွင်းကြာအောင်မဲ့ဆုံခရန်နှစ်တကူပွဲမတိုင်မီမှာထိုင်းနိုင်ငံပန်ကောက်မြို့မှာအရက်သေးစာရောင်းချခွင့်ဆက်ရပိတ်ပင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတာကိုဟန်တာနိုင်မှုလူစုလူဝေးမလို့ရအောင်အခုလိုကန့်တတ်လိုက်တာပါဧပြီ10ရက်ကနေ20ရက်နေ့အထိအရက်ရောင်းချတဲ့ဆိုင်တွေကိုပိတ်ပင်ထားမှာဖြစ်တယ်လို့ပန်ကောက်မြို့တော်အစိုးရအဖွဲ့ပြောခွင့်ရပုံစကွန်ကွာမုံကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကျေညာချက်စတဲ့အတမဝင်ခင်အချိန်ထိမြို့တော်တွေပြည်သူတွေဈေးတန်ကြီးတွေမှာတန်းစီပြီးအရက်ဝယ်ယူဆွဆောင်းနေကြတာကိုလည်းတွေ့ရပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကိုကူးစက်ခံထားရသူ2400ကျော်နဲ့သေဆုံးသူ32ဦးရှိပြီးကူးစက်မှုအများစုကမြို့တော်ပတ်ကောက်မှာဖြစ်ပါရယ်ခင်ဗျာ။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။ထိုင်းနိုင်ငံမှာနေထိုင်နေတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့ COVID-19 အရေးပေါ်ကာလမှာပဲဗီဇာတက်တန်းကုန်နေသူတွေ၊နေဆက်သွားလာဖြတ်သန်းခွင့်တွေရပ်ကျော်နေတာတွေနဲ့ပတ်သက်လို့ဒဏ်ကြေးတွေပေးကြရမလို့ပဲအေဗီလကုန်အထိဗီဇာတက်တန်းအလိုလျောက်တိုးမြင့်ပေးပြီးဖြေလျှော့မှုတွေလုပ်ပေးမှာဖြစ်ကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကအေဗီလ9ရက်နေ့ကထုတ်ပြန်ခဲ့တာပါ။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ဗီဇာတက်တန်းကုန်သွားတဲ့နိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာတက်တန်းတိုးလျှောက်ထားဖို့မလိုသလိုအေဗီလ30ရက်နေ့အထိအလိုလျောက်ဗီဇာတက်တန်းတိုးမြင့်ခံရမှာဖြစ်ပြီးဒဏ်ကြေးကိုလည်းပေးကြရမလို့ဘူးလို့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနကအေဗီလ9ရက်နေ့ကကြေညာခဲ့ပါတယ်။ဒါအပြင်ရက်90အစင်းတိုင်ကြရမယ့်ကိစ္စတွေကိုလည်းဖြေလျှော့ပေးထားပြီးနေဆက်တွေမှာ border pass နဲ့နေထိုင်နေကြတဲ့သူတွေကိုလည်းနေဆက်တရားတွေပြန်ဖွင့်ပြီး9ရက်အတွင်းကျမှသာပြန်လို့ရတဲ့အကြောင်းတွေကိုကြေညာခဲ့တာပါ။ထိုင်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ချက်နဲ့ပတ်သက်လို့မြန်မာရွှေပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ဒီနိုင်ငံသားတွေထိုင်းနိုင်ငံမှာနေထိုင်တဲ့ခါမှာအဓိကဟိုတောင်ဝါရှိတဲ့ပုဂ္ဂိုလ်ကဒီလိုရှင်ဖြစ်နေတာ
အခု
ကတည်းကလည်းဒီတဲ့ပတ်တိုင်မှာကြက်တည်းကြော်ရင်လည်းတောင်ဘူးလို့ဆောင်းမယ်ဆိုရဲကြောအကုန်သတ်မှတ်ထားတယ်ဆိုတော့သူကတော့ကျင်းကျင်းလိုက်တာကဟိုပုတ်ပြည့်စုံသွားတာပေါ့နော
်အ
စိုးရကဟိုဆုံငုံသုံးသပ်ပြီးမှကျင်းလိုက်တာဖြေချော့ဥပဒေဆိုတာကိုဟိုဆိုင်နိုင်ငံမျိုးမှာရောက်နေတဲ့နိုင်ငံသားကအမကျွန်တော်မြန်မာအပါဝင်နိုင်ငံသားတော့များများသိကောင်းသိကြီးမှသိလိမ့်မယ်အဲ့တော့ဒီ immunization ပို့ပြီးကျင်းလိုက်တာပို့ပြီးတော့ပြည့်စုံတယ်ဟိုကျွန်တော်တို့ဟိုနေကြားဒေသမှာဟို border passport ကိုလည်းလူကြီးရှိတယ်ရှိတဲ့ပုဂ္ဂိုလ်တွေလည်းလက်ရှိရောက်နေတဲ့နေရာမှာပဲတည်တည်ငြိမ်အေးချမ်းနေပါကျွန်တော်တို့ထုတ်ပြန်ထားတဲ့ဟိုခင်းလို့ခွင့်ပေါ့အထူးဖြစ်ချော့ဥပဒေကမှာတော့ဒါဒီအားလုံးခင်းလို့သွားပြီတက်90တော့မထူနိုင်တာလေတက်တန်းချလို့မရဘူးကျွန်တော်ဗီဇာတက်တန်းနဲ့ကိုလုံးသွားတယ်တက်တန်းချလို့မရဘူးဒါဒီအားလုံးကျွန်တော်အကုန်ခင်းလို့ခွင့်ပေးထားတယ်ခင်ဗျာဘာမှဗီဇာမလိုတော့ဘူးကွာဥမာဗီဇာကျော်လို့မနေဆိုင်တဲ့ပုဂ္ဂိုလ်တွေအားလုံးမြေတိကိစ္စနဲ့မှအရေးမကြီးဘူးအဲ့ဒါကျော်လ30ဖြစ်အသက်ရှိတယ်ခင်ဗျာအဲ့ဒ
ါထိုင်းနိုင်ငံမှာရှိတဲ့ဘန်ကောက်မြို့မြန်မာတန်ယုံနဲ့ချင်းမိုင်မြန်မာကောင်စစ်ဝင်ယုံတို့ကလည်းထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်နဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေ၊ကျောင်းသားတွေ၊အလဲပက်လာသူတွေသိရှိဖို့အတွက်အသိပေးချက်တွေထုတ်ပြန်မှုတွေရှိပါတယ်။ဒါ့အပြင်ထိုင်းအစိုးရကချမှတ်ထားတဲ့ညမထွက်ရအမိန့်တွေ၊တပ်ဆိုင်ရာဒေသနာအုပ်ချုပ်ရေးအာဏာပိုင်များတပ်ဆိုင်ရာနယ်မြေလိုက်ထုတ်ပြန်ထားတဲ့တားမြစ်အမိန့်တွေ၊ကန့်သတ်ချက်တွေကိုလည်းတိတိကျကျလိုက်နာကြဖို့နဲ့နှစ်တကူတကြံပွဲတော်ကာလအတွင်းမှာလူစုလူဝေးနဲ့ဘာသာရေးပွဲတွေအခမ်းအနားတွေမလုပ်ဖို့ရည်သမင်ပွဲတော်တွေမလုပ်ဖို့ကိုလည်းမြန်မာတွေကိုသတိပေးထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကိုဝင်ဆောင်မိခင်လောင်းတွေရဲ့ COVID-19 ရောဂါနဲ့ပတ်သက်တဲ့စိုးရိမ်မှုတွေသိထားတဲ့အချက်တွေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံ Kent နဲ့ Ashford မြို့ William Harvey ဆေးရုံကမီးရက်နဲ့သားဖွားအထူးကုဒေါက်တာ Christina အောင်ကိုကျမဆုမြတ်မောင်ကဆက်သွယ်မေးမြန်းထားပါတယ်။လောလောဆယ် COVID-19 ရောဂါနဲ့ပတ်သက်လို့သူရဲ့ကိုဝင်တဲ့မိခင်လူနာတွေအများဆုံးမေးကြတဲ့မေးခွန်းတွေနဲ့စိုးရိမ်မှုတွေကိုပထမဆုံးမေးကြည့်တဲ့အခါမှာဒေါက်တာခရစ်စတီနာအောင်ကအခုလိုစပြောပြပါဗျ။
မိခင်နိုင်မိခင်နိုင်ကတော့သူတို့ကလေးကိုအစိတ်ပူဆုံးပေါ့နော်။အစိတ်ပူတဲ့အထဲမှာသူတို့ဟိုကိုဗစ်ဖြစ်လာတယ်ကိုရိုနာဗိုင်းရပ်စ်ရလာတယ်ဆိုရင်သူတို့ကလေးရောဘလို့ affected ဖြစ်မလဲဆိုတဲ့မေးခွန်းတွေမေးကြတယ်။အခုလောလောဆယ်မှာတော့မသိကြသေးဘူးလို့ပြောရမှာပေါ့နော်။ဟိုယောဂါကလည်းရှာဖွေတွေ့ရှိတာလာပိုင်းမရှိသေးတယ်ဆိုတော့ကလေးတွေကိုဘယ်လို effect ဖြစ်လဲဆိုတာသိချာမသိရသေးဘူး
အဲ့အဲ့လိုအခြေအနေမျိုးမှာကိုယ့်ဘက်ကဘယ်လိုအကောင်းဆုံးအကြံပေးနိုင်လဲသူတို့ဘယ်လိုမျိုးရှင်းပြပါလဲရှင့
်တရုတ်ပြည်က data အရသူတို့ရှင်းရှင်းပြရတာပေါ့နော်အဲဘယ်လိုပြောလဲဆိုတော့တရုတ်ပြည်မှာမွေးလာတဲ့ကလေးတွေတော်တော်များများကောင်းကောင်းမွန်မွန်ရှိတယ်ဟိုမွေးပေးနိုင်တယ်ဒါပေမဲ့တော်တော်များများလည်းဟိုဘိုက်ခွဲပြီးမွေးကြရဲကလေးတွေများတယ်သူတို့ဘာဖြစ်လို့ဘိုက်ခွဲပြီးမွေးရလဲဆိုတော့ဟို data ကတော့တိတိချာချာအပြည့်မရှိဘူးပေါ့နော
်အဲ့တော့လက်ရှိဆရာမတို့ကရောဒီကိုယ့်ရဲ့လူနာတွေကိုခွဲမွေးဖို့အားပေးလာဘယ်လိုမျိုးအကြံပေးပါလဲရှင
့်ဟိုတခုစိတ်ဝင်စားစရာရှိတာကတော့လေကိုဗစ်ရှိတဲ့ဗိုက်ကြီးတွေတော်တော်များများဟို symptom အရပြောရမယ်ဆိုရင်တိတ်ပြီးတော့ severe မဖြစ်ဘူးခံစားရတာတွေကတိတ်မများတဲ့အတွက်ပိုက်ခွဲမွေးဖို့မွေးရမယ်ဆိုပြီးတော့အဲ့လိုတော့မရှိဘူးဥပမာသူတို့မှာအောက်ဆီဂျင်မလိုဘူးအသက်ရှူတာလွယ်လွယ်ကူကူရှိတယ်ဆိုရင်ရိုးရိုးမွေးဖို့ပဲတိုက်တွန်းပါတယ
်ဟိုတော်တော်များများစိုးရိမ်နေကြတာပေါ့နော်ဒီကလေးမွေးတဲ့အချိန်မှာကို့မှာဒါဟိုကိုဗစ်မရှိတဲ့မိခင်တွေပေါ့တာမန်မိခင်တွေအနေနဲ့ကလေးမွေးတဲ့အချိန်မှာဒီယောဂါမကူးအောင်ရောအကောင်းဆုံးဘယ်လိုမျိုးကာကွယ်နိုင်တယ်ဘလို့နီးတွေကိုလှုပ်လို့ရှိရင်ဒီယောဂါမဝင်နိုင်ဘူးလို့ရောပြောနိုင်ပါလေရှင့
်ခလေးမွေးရဲ့အချိန်မှာတော့ဘလို့ကာကွယ်ရရင်ကောင်းဆုံးလဲဆိုတော့ဖြစ်နိုင်လို့ရှိရင်တယောက်အခန်းမှာမွေးဖို့ဒါမှလည်းလူတွေဝင်းကျင်တဲ့ဟိုနည်းနည်းဝဝေးရှောင်ရှောင်နေရမှာလေတယောက်ခန်းထဲမှာမမွေးနိုင်ဘူးဆိုရင်တော့တကရင်နဲ့တကရင်ကိုဟို2မီတာချပြီးတော့ထားနိုင်ရင်အကောင်းဆုံးပေါ့နော်ပြီးတော့ဒီလက်ဆေးဘူဟာတော့အမြဲတမ်းပြောပြောနေရတာပေါ့ဒါဘာလို့လဲဆိုတော့တသန့်ချင်းချင်းနေနိုင်မှသာဒီယောဂါကိုမကူးဆက်နိုင်ပါလေမွေးချင်းစာကလေးကိုကြတော့တတိထားရမှာတခုကတော့ဟိုမိခင်နှိုးတိုက်တဲ့အခါကြရင်ပေါ့နော်ကိုကကိုဗစ်ရှိနေတဲ့မိခင်ဆိုလို့ရှိရင်ဟို face mask လေးဝတ်ပြီးတော့ကလေးကိုတိုက်ဖို့ဒါမှမဟုတ်ကိုကအရန်ကိုအိုးစိုးရိမ်မှုရှိရပေါ့နော်ကလေးကိုရှိရနေကူးသွားမှာကိုစိုးရိမ်နေဆိုလို့ရှိရင်လဲမိခင်ရဲ့ no express လုပ်ပြီးတော့ယောဂမရှိတဲ့တခြားတယောက်ကိုကူတိုက်ဖို့ပြောဖို့ပေါ့နော်အဲ့လိုတော့အကြံပေးပါတယ်ဒီမှာ
ခုနဆရာမပြောသားတဲ့အဲမှာဆိုရင်အမေမှာကိုဗစ်ယောဂရှိနေပေမဲ့လဲကလေးကိုမွေးလာတဲ့ကလေးကိုကိုယ်တိုင်နှိုးတိုက်နိုင်တယ်လို့ပြောသွားတယ်ဆိုတော့ဘာလို့လဲဆိုတော့အမေရိကန်မှာကြတော့တကယ်လို့ကိုဗစ်ရှိတဲ့အမေကမွေးတဲ့ကလေးကိုသူကဆေးရုံတော်တော်များများချက်ချင်းနှစ်ပတ်ခေါ်သွားပြီးတော့အမေနဲ့ခွဲပြီးထားတယ်ဒီဆိုတော့အဲ့တော့ဗြိတိန်နိုင်ငံမှာကြတော့အမေနဲ့ကလေးကိုမခွဲဘူးဆိုတဲ့သဘောလားရှင့
်ဟုတ်ကဲ့ဒီမှာဘယ်လိုယူဆလဲဆိုတော့ကလေးနဲ့အမိခင်ကိုများသောအားဖြင့်လေမခွဲခြင်းဘူးဘာလို့လဲဆိုခွဲလိုက်တယ်ဆိုလို့ရှိရင်စိတ်တကြဆင်းမှုယောဂအမေရှိမှာဖြစ်နိုင်လာတဲ့အရေးချင်းမျိုးပို့ဖြစ်သွားမယ်ပြီးတော့အမိခင်နဲ့ကလေးရဲ့ဘောနာလည်းတိတ်ပြီးမကောင်းပေါ့နော်အဲ့အချိန်မှာမိခင်ရဲ့နှိုးထွက်တာတို့ဘာလို့လဲ effect ဖြစ်နိုင်နေကြောင်းမလို့အမိခင်နဲ့ကလေးကိုမခွဲဘူး covid positive အမေတွေမွေးတဲ့ကလေးကလည်းတော်တော်များများကျန်းမာရေးကောင်းတဲ့အတွက်မလို့ကလေး neonatal unit to special care unit ကိုခေါ်သွားဖို့မလို့ပေါ့နော်အဲ့ဒီအကြောင်းမလို့မိခင်နဲ့ထားတာများတယ်မိခင်ကိုလည်းဟိုအမေနှိုးတိုက်ဖို့တိုက်တွန်းတယ်
လက်ရှိမှာတော့ဒီအသက်ရှူလမ်းကြောင်းကလာတဲ့ထွက်တဲ့တတွေးရီတို့နှာရီတို့ကနေတဆင့်ပဲကိုရိုနာဗိုင်းရပ်စ်ပိုးကူးတယ်ဆိုပြီးတော့လောလောဆယ်မှာသိထားကြတယ်ပေါ့လေဆိုတော့နှုတ်ရီကနေတဆင့်ကူးတယ်ဆိုတာမျိုးတော့လောလောဆယ်အထိမသိသေးဘူးထင်တယ်เนาะဆရာမတို့ကအဲ့ဒါဘယ်လိုမျိုးရှင်းပြနိုင်လဲရှင
်းဟုတ်ကဲ့ပါဟိုနှုတ်ရီထဲမှာသူတို့ကြည့်တဲ့အခါမှာဒီပိုးကိုဗစ်ပိုးမတွေ့ကြဘူးလို့အခုလောလောဆယ်မှာတော့ပြောပါတယ်နောက်ဘာတွေ့လာမလဲတော့စောင့်ကြည့်ရအောင်ပါပေါ့เนา
ะဗြိတိန်နိုင်ငံကန့်နဲ့Ashford မြို့ William Harvey ဆေးရုံကမိရနဲ့တားဖွာအထူးကဒေါက်တာ Christina အောင်ကိုကျွန်မဆုမြတ်မဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ပြန့်နေတာကိုကာကွယ်ဖို့အရေးအစိုးရအာဏာပိုင်တွေကမကြုံစဘူးကန့်သက်ချက်တွေချမှတ်နေကြပါတယ်။အရေးပေါ်အခြေအနေကိုအခွင့်ကောင်းယူပြီးတချို့အစိုးရတွေကအာဏာအလွဲသုံးစားလုပ်မှာကိုတော့လူခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။ VOA ရဲ့လူခွင့်ရေးအခန်းဆက်သတင်းကဏ္ဍအတွက် Henry Richway ပြပူတဲ့သတင်းကိုပြောပြပါမယ်ခင်ဗျာ
။
ခြေကလုလခွင့်ရအပေါ်မှာဖြစ်ရိုးဖြစ်စင်မဟုတ်ပဲကန့်သက်ထားတာတွေဟာ COVID-19 တိုက်ဖျက်ရေးကိစ္စတော်တော်များများအတွက်လိုအပ်ချက်တွေဖြစ်ပေမဲ့ချွင်းချက်တွေကရှိနေတယ်လို့လူခွင့်ရစောင့်ကြည့်ရေးအဖွဲ့ HRW ကအမှုဆောင်ဒါရိုက်တာ Kenneth Roth ကပြောပါတယ်
But sadly, we're also seeing governments that are actually much more focused.
One is here, Gauna ga, Asoya riga, virus kagwayi go hampya lupi, wibandu rigo nene bo ne, anamiyan lupo go ayon saini jara re shibare lu tuga pyo twara ba. ဗိုင်းရပ်စတင်ရာဝူဟန်မှာဆရာဝန်တွေကဒီအထူးဆန်းရောဂါအကြောင်းကဘာကြီးကိုသတိပေးဖို့ကြိုးစားခဲ့ပေမဲ့အာဏာပိုင်တွေကဂရုမစိုက်တဲ့အပြင်စူပူချိန်မောင်းတာတောင်လုပ်ခဲ့သေးတယ်လို့လည်းသူကပြောပါတယ်။အဲဒီနောက်တကမ္ဘာလုံးကိုပြန်နှံ့သွားချိန်ကလေးကနိုင်ငံတကာနိုင်ငံပြည်ထောင်နိုင်ငံမှာအစိုးရအာဏာကိုထိန်းချုပ်ထားတာတွေရပ်တန့်ကုန်တယ်လို့လူ့ခွင့်ရေးတာဝန်ရှိသူတစ်ယောက်ကသတိပေးပါတယ်
။ The courthave far less power than they
used. The young yellow bangu anari, yet a myaji yogon bare. Ye bo chini auka luddori le, ea chine kungyare lo, kulatamga yashi Agnes Kalaman piotwara ba. Nangyan toro miya miya ma, lamo twesan apyari go pepin lai chabare.
If you think about the Algerian military led government or President Putin in Russia,
Algeria ga sita suya phi phi, Russia ga tamara Putin phi phi, Lebanon ma ne Iraq ma ba phi phiအိန္ဒိယကဝန်ကြီးချုပ်မိုရီပဲဖြစ်ဖြစ်အဲ့ဒီအစိုးရတွေအကုန်လုံးဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေကိုရင်ဆိုင်နေရတာပါလောလောဆယ်တော့ဆန္ဒပြပွဲတွေရရတာပေါ့ဒါကလူတိုင်းနားလည်ပါတယ်ဒါပေမဲ့ဒါကသူတို့အတွက်ပိုအဆင်ပြေနေတယ်ဆိုပြီးအစိုးရတွေကဒီလိုလောလောဆယ်ဆူဝေးခွင့်ကိုဘလောက်ထိပိတ်ပင်ထားမှလဲလို့ HRW အကြီးအကဲကမေးခွန်းထုတ်ခဲ့တာပါအတွာလာပြပင်ထားတဲ့အမိန့်ကိုလူတွေလိုက်နာအောင်လုပ်ဖို့အတွက်ရဲတွေမှာအထူးအာဏာတွေရှိလာကြပါတယ်ကင်ညာမှာအသက်73နှစ်အရွယ်ကလေးတယောက်ရဲကသွားပြစ်တတ်တာခံလိုက်ရပါတယ်။တောင်အာဖရိကကကစ်တောင်မြို့မှာတော့ရွှေပြောင်းဝင်ရောက်လာသူတွေကိုပြားချောင်းတွေကနေရဲကအထမဆွဲထုတ်ခဲ့တဲ့နေသူအိန္ဒိယမှာလည်းရွှေပြောင်းအလုပ်သမားတွေရဲ့ကိုယ်ပေါ်ရဲတွေကပုတ်တဆဆေးတွေဖြန့်နေတာလည်းတွေ့ကြရမှာပါ
။ In the name of saving as many lives as possible, we are going to put the life of
သူတကယ်ဝူဆူရဲရဲ့ကြည်ကြီးနဲ့ကျမတို့ကအကာအကွယ်မဲ့သူတွေရဲ့ဘဝကိုချင်းချောက်အန္တရာယ်ဖြစ်လာနေတယ်လို့ဖြစ်နေပါတယ်။ဒီလိုကာလမျိုးမှာရဲတွေအာဏာအလွဲသုံးနိုင်ခြင်းရှိတယ်ဆိုတာကလည်းတမိုင်းမှာတာတကားတွေရှိနေပါတယ်လို့ကုလသမဂ္ဂလူခွင့်ရေးအရာရှိကာလမန်ကထောက်ပြပါတယ်။အမေရိကန်နိုင်ငံရဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခတ်မှုကြီးဖြစ်ပြီးတဲ့နောက်ကမ္ဘာမှာဖြစ်ခဲ့တဲ့အခြေအနေဟာတာတကားတစ်ခုပါပဲလို့ Kenneth Rock ကပြောပါတယ
်။ That too was a momentin which people were fearful they asked governments to protect them
kaita ma လူတွေကကြောက်ကြတော့အစိုးရတွေစီကအကာအကွယ်ယူဖို့ကြိုးစားကြတယ်အစိုးရတော်တော်များများကတကယ်လူတွေကိုအကာအကွယ်ပေးတာထက်သူတို့ထူးထူးကဲကဲရလိုက်တဲ့အာဏာကိုအပိုင်ယူလိုက်ကြပြီးအတော်လေးကြာတဲ့အထိလက်မလွတ်ကြတော့ဘူးလို့ပြောသွားတာပါ covid 19ကိုတိုက်ဖို့လောလောဆယ်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်တွေကန့်သတ်ထားတာကိုလက်ခံရပါမယ်ဒါပေမဲ့စိုးရိမ်ပြီးတာကတော့ယောဂထဲဒီကန့်သတ်ချက်တွေပို့ပြီးတဆိုးရှည်သွားမှာကိုပါကျွန်တော်ရဲမထုံပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဥပဒေစိုးမှုမှုလက်လက်မမီတဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဆက်ကုန်းမုံရွာနီးမှာဒီမနေ့နေရစာတိအတီပြုစဲလူ9ဦးသနတ်တန်ရာနဲ့တိတ်ဆုံသွားခဲ့တဲ့အကြောင်းတင်ပြပေးရှင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ကုန်းမုံကျေးရွာနီးတောအုပ်သွင်းမှာဒီကနေ့မနေ့မှာလူ9ဦးသနတ်ပြစ်ခံတန်ရာနဲ့တိတ်ဆုံနေတယ်လို့နယ်စည်းမခြားပရဟိတတီဘောတာဝန်ခံကူမျိုးကပြောပါတယ်
။သူ9ဦးပေါ့နော်စီစီဆဲပေါ့ပုံလုံး9ဦးလုံးပြီပေါ့။မိသားစုဝင်ကဘယ်နှဦးလဲဒီကားကိုမဟုတ်တာလောက်လဲပေါ့အဲ့ဒါပဲသူတို့ဖြစ်စစ်နေလို့ပေါ့သူတို့ကနေရာလိုက်တာလည်းမသိရဘူးသူကတောထဲမှာလာနေကြတာကိုဒီကားကိုလမ်းမနဲ့ဆောက်မှန်တော့ပါကုန်းမုံရွာနဲ့အနည်းဆုံးပေါ့
တေဆုံးသူတွေဟာပယ်ရရပယ်စားသည့်ဆိုတာကိုရဲတပ်ဖွဲ့ဝင်တွေကစစ်စစ်နေစေဖြစ်ပြီးဘသူကပြစ်ခတ်ခဲ့တယ်ဆိုတာကိုတော့အတိမပြုတ်နိုင်သေးဘူးလို့ကိုမျိုးကပြောပါတယ်တော်တွင်သနတ်တန်ရာနဲ့တေဆုံးနေတဲ့ယောက်ျားနှစ်ဦးအမျိုးသမီးနှစ်ဦးနဲ့ကလေးတူဦးစုစုပေါင်း၅ဦးကိုတော့ဒီဘောရင်ခွဲစေယုံကိုပို့ဆောင်ပေးခဲ့တယ်လို့သူကဆိုပါတယ်ဒီလိုလူတေဆုံးတဲ့အသည့်ပြစ်ကမှုဖြစ်စဉ်နဲ့အခြေအနေအသေးစိတ်ကိုသိရှိဖို့ဒီဘောမျိုးနဲ့ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတာဝန်ယူဖြေကြားပေးမဲ့သူမရှိခဲ့ပါဘူး။ဒီမင်းနဲ့ကုန်းမုံရွာနီးလူ၅ဦးတနတ်နဲ့ပြစ်ဒဏ်ခံရကြောင်းဒီဘောမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းအောင်ခန်းကလည်းအတည်ပြုပြောပါရယ
်။ဖြစ်တဲ့ဆိုတာလည်းသိရပါလေ။ဖြစ်တဲ့ဟာလည်းအလားမိုင်းအတွင်းဖက်ပြလို့ပြောတယ်။အကြောင်းအသေးစိတ်တော့မသိရဘူးညာ။အဲ့ဒီဖက်နားမှာဒီဘောနဲ့အနန္တလေးတော့လမ်းတာပေါ့ဗျာ။
ဒီဘောမျိုးနဲ့ကုန်းမုံကြီးရွာဟာလာရှိုးမျိုးနဲ့အစကြားမှာရှိနေပြီးအဲ့ဒီဒေသဟာတရားဥပဒေစိုးမှုမှုအားနည်းနေလို့အခုလိုဖြစ်စဉ်မျိုးတွေမကြာခဏဖြစ်ပွားနေတယ်လို့လည်းဒီဘောမျိုးနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းအောင်ခန်းကဆက်ပြောပါတယ
်ဒီဘောမျိုးနဲ့အလောင်းဝေးတဲ့ခါကျတော့လုံခြုံရေးတာဝန်ရှိတဲ့အဖွဲ့အစည်းတွေပေါ့နော်တနည်းအားဖြင့်မြန်မာနိုင်ငံရဲ့ဘာသာနဲ့မီနိုင်နေတယ်နော်အဲ့နာသဝိုက်ကလည်းဝေးရှိသုံးတဲ့လူတွေလည်းနေကြနေကြဝေးရှိသုံးဆွဲရောင်းဝယ်တဲ့လူတွေပေါ့နော်အခုဒီလိုမျိုးဖြစ်တဲ့ဟာလည်းအရင်တော့လည်းဖြစ်တယ်မကြာမကြာဖြစ်တတ်တာပေါ့အဲ့နာ
ပြီးခဲ့တဲ့ဇန်နဝါရီလကလည်းဒီဘုံမျိုးနဲ့ကုန်းမုံကြီးရွာနီးမှာလူသုံးဦးအသက်ခံထားရပြီးလက်သက်တရခံကိုတော့ပေါ်ထုတ်နိုင်ခြင်းမရှိသေးပါဘူးဒီဘောနဲ့လာရှုမြို့နယ်အစတေတာတွေမှာမူရစေသုံးဆွဲရောင်းဝယ်ဖောက်ကားမှုတွေရှိနေတာကြောင့်ပုံကိုရေးပြဿနာတွေအခြေခံပြီးအခုလိုလူသတ်မှုတွေကျူးလွန်လာတယ်လို့လည်းတွတ်တော်ကိုယ်စားလှယ်တွေကဝေဖန်သုံးသပ်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေတရင်ပေးပို့ထားပါတယ
်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးအမှုခွင့်ခံထားရတဲ့ VOM တရင်ဌာနအေရီတာချုပ်ဦးနေမျိုးလင်းကိုဧပြီ9ရက်နေ့ညပိုင်းမှာပဲအကျဉ်းထောင်ကနေပြန်လည်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့ကြေပြပေးသွားပါမယ်ဧပြီ9ရက်နေ့မနက်ပိုင်းကပဲဒုတိယအကြိမ်တရားရုံးရမန်ရယူခဲ့တဲ့ VOM တရင်ဌာနအေရီတာချုပ်ဦးနေမျိုးလင်းကိုရမန်ရယူခဲ့တဲ့ဧပြီ9ရက်နေ့ညပိုင်းမှာပဲထောင်ကနေလွှတ်ပေးလိုက်တာပါကာယကံရှင်ဦးနေမျိုးလင်းကထောင်ကလွှတ်ပေးလိုက်တဲ့အခြေအနေကို VOA ကိုခုလိုပြောပြလာခဲ့တာပါ
အဲကျွန်တော်တို့ဒီရှင်းလိုက်မတင်းလောက်မှာထောင်ကနေပြီးတော့ပစ္စည်းတွေမိမ့်ပါဆိုပြီးတော့လာခေါ်တယ်ထောင်ကနေပြီးတော့ CND ကိုလွှဲလိုက်ပေါ့ဗျာCND ကိုလွှဲလိုက် CND ရုံးမှာရောက်တော့ CND ကသူတို့ကျွန်တော်ဆွဲဆုပ်ထားတဲ့50ကကြီး50နှစ်ကကြီးရဒီတရင်အခြေအနေရမညောက်ဘူးပေါ့နော
်
သူတို့စစ်စစ်တွေ့ရှိကြရတာသူတို့ဆွဲထားပုံမှန်နဲ့မကင်ညီတဲ့အတွက်တွေ့ပြီးဖို့အထက်ကပြောတယ်ပေါ့နော
်
အဲအကြောင်းအဲ့ရနေသူကလွှတ်ပြလိုက်တဲ့အကြောင်းပေါ့တော့တကယ်လို့များဟိုလိုအပ်ရင်လူခေါ်တဲ့အချိန်လာဖို့ဆိုတော့ခံဝင်169ဆိုတော့ထိုးခဲ့ရတယ
်ပြီးခဲ့တဲ့မတ်လ28ရက်နေ့က VOM တရင်ဌာနကအစိုးရဘက်ကအကြမ်းဖက်အဖွဲ့အစည်းအနေနဲ့တတ်မှတ်ထားတဲ့ AA ရခိုင်တပ်မတော်ပြောရေးဆိုခွင့်ရှိသူခိုင်တူခါနဲ့တရင်ဆက်တွယ်မေးမြန်းခဲ့တာကြောင့်အကြမ်းဖက်တရင်ဆက်တွယ်မေးမြန်းခဲ့တာကြောင့်အကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ညှိစိုးနေဆိုပြီးတရားစွဲဆိုခံခဲ့ရပါအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေ50က52ကတို့နဲ့မန္တလေးတိုင်းဒေသကြီးတည်င်းရဲတပ်ဖွဲ့ဒူရဲမှုခင်မဝင်းကတရလိုပြုတ်တိုင်ကြားခဲ့လို့မန္တလေးတိုင်းဒေသကြီးဥပိုလ်ထောင်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ကာယကံရှင်ဖြစ်တဲ့ဦးနေမျိုးလင်းကတော့လွမြောက်လာတဲ့အပေါ်ဝန်တာပီတိဖြစ်ပေမဲ့အစိုးရရဲ့လုပ်ရက်ကတည်င်းသမားတွေရဲ့တည်င်းသိရှိခြင်းစိတ်နဲ့အမှန်တရားဖော်ထုတ်လူစိတ်ကိုတန့်သွားစေတာမျိုးဖြစ်စီခဲ့တယ်လို့သူကပြောပါတယ
်။ဒီရင်တချို့ဟိုလည်းရေးရဲပြောရတဲ့လူတွေတောင်မှတွန့်ဆုတ်သွားတဲ့အတွက်ဟိုဒါလေးတော့ကျွန်တော်တို့အနှုတ်ရလက်ဖြစ်သွားမယ်။ဒီရင်လောကသားတွေအကုန်လုံးကဒီဟာဒီတိုင်းတော်လက်နက်ကင်ကြီးနဲ့ပတ်သက်သွားရင်လက်တွန့်သွားတာမျိုးဖြစ်တတ်တာပေါ့နော်။ဖြစ်သွားနိုင်တာပေါ့။ဟောဒါကျွန်တော်အစမ်းတက်ခံတဲ့သဘောမျိုးမီဒီယာကိုသွေးလို့စမ်းတဲ့သဘောမျိုးပေါ့နော်။ဖြစ်သွားတာပေါ့နော်။ဒီသွေးလို့စမ်းတဲ့ဟာကကျွန်တော်တို့မညီညွတ်တဲ့ပုံမှန်နဲ့ဆိုတော့ကြတော့ကျွန်တော်တို့အောင်မြင်တယ်လို့ပဲပြန်ပြီးပြောရမှာပေါ့နော်။သတင်းမီဒီယာအလုံးပွဲကြီးအလုံးရဲ့ဟိုစူပေါင်းတောင်းဆိုမှုတွေကြောင့်ပေါ့
။ဦးနေမျိုးလင်းလိုပဲဒီဥပဒေနဲ့တရားစွဲခံထားရတဲ့ကျန်တဲ့ဦးဖြစ်တဲ့ရခိုင်ဒေသအခြေစိုက်နေရင်စရာသတင်းဌာနကအေရီတာချုပ်ခိုင်မြဲကျော်နဲ့ရန်ကုန်ခေတ္တသတင်းဌာနအေရီတာချုပ်ဦးတာလွန်ဆောင်ထတ်တို့အခြေအနေကိုတော့အတိအကျမသိရသေးပါဘူး။အကြံဖတ်တိုက်ထည့်ရေးဥပဒေပုံမှန်50ဟာအနည်းဆုံးထောင်နှံ10နှစ်ကနေအများဆုံးထောင်နှံတသက်တကျွန်းအထိကြာခံရနိုင်ပြီးအကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကကတော့အနည်းဆုံးထောင်နှံ3နှစ်ကနေအများဆုံးထောင်နှံ9နှစ်အထိကြာခံရနိုင်တဲ့ပုံမှားတွေဖြစ်ပါလေရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ VOA American တန်ကိုနားဆင်နေကြရတာပါ။ဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။အိန္ဒိယနိုင်ငံနဲ့မြန်မာအပအဝင်ရှီတောင်အာရှနိုင်ငံတွေကိုကိုဗစ် -19 ကမ္ဘာကပ်ဘေးရောဂါတတိယအကျော်လှိုင်းရိုက်ခတ်နိုင်ွယ်ရှိရဆိုတဲ့လက္ခဏာတွေပိုပြီးတွေ့နေရတာနဲ့ပတ်သက်လို့ New York Times နဲ့ Washington Post သတင်းစာကြီးတွေမှာသတိပေးထောက်ပြထားတာကိုကောက်နှုတ်ပြီးပြောပြပေးပါမယ်။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံမှာကိုဗစ် -19 ကူးစက်သူဥယျာဉ်ရုတ်တရက်တိုးလာသလိုစင်ကာပူနိုင်ငံမှာလည်းကိုဗစ် -19 ကူးစက်တာတွေတကြော့ပြန်ဖြစ်ပွားနေတာတွေ့ရပါတယ်တဲ့။
နိုင်ငံအသီးသီးရဲ့အစိုးရတွေကတော့ကြုံလာတဲ့အခြေအနေပေါ်မူတည်ပြီးမီးစင်ကြည့်ကနေကြပုံရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတရုတ်၊ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ရင်ဆိုင်နေရတာတွေကိုကြည့်ပြီးဒေသရင်းတာဝန်ရှိသူတွေအနေနဲ့သူတေသနာလုပ်နေကြပြီးအစင်းနှစ်ဖြစ်အောင်ချင်းကပ်တဲ့နီလန်းကိုပြင်ဆင်နေကြပြီလို့ယူဆရပါတယ်တဲ့။Times Magazine မှာဖော်ပြထားတဲ့ Hong Kong တက်သူစေဆောင်ကြီးကရဲ့ ventilators လေသန့်စင်အသက်ရှူအကူအသတ်တွေလိုအပ်ချက်နဲ့ပတ်သက်တဲ့ဆောင်းပါးကိုကောက်နှုတ်ပြီးပြောပြပေးပါမယ်။သူဥပမာပေးထားတာကတော့လူနေထူထပ်တဲ့မြို့ကြီးတစ်မြို့ကဆေးရုံတွေရဲ့ ICU အထူးကျက်မှတ်ဆောင်တွေမှာကရင်တစ်ထောင်ရှိတယ်ဆိုပါစို့။ဒါကြောင့်လူနာတစ်ထောင်နဲ့ကျော်ပြီးအသက်ရှူအကူအသတ်တွေနဲ့ကုသပေးဖို့မဖြစ်နိုင်တော့ပါဘူး။ ICU မှာလူနာတစ်ယောက်ကိုဖျက်မြ14ရက်ကြာထားရပါတယ်။လူနာတယောက်14ရက်ထားရလေတော့တရက်ကိုလူနာအစ်80တယောက်ထက်ပိုပြီးလက်ခံဖို့မဖြစ်နိုင်တော့ပါဘူး။အစ်ရောက်လာတဲ့လူနာတွေတဲက900ခန့်နှုန်းဟာအသေးအတန်ဖြစ်နိုင်ပြီးတော့ ICU မှာပဲထားရဖို့များပါတယ်တဲ့။ဒါကြောင့်အဲ့ဒီမြို့မှာတနေ့ကိုလူနာအစ်1420တဲ့ပိုပြီးလက်ခံဖို့မဖြစ်နိုင်တော့ပါဘူး။ဒီဥပမာဟာတကယ်ကူးဆက်သူဥယျာဉ်ကိုအခြေခံထားတာဖြစ်ပြီးတော့တရားဝင်ကောက်ယူထားတဲ့စီးရင်နဲ့စာရင်အများကြီးရှော့တွေ့ထားတာဖြစ်ပါတယ်တဲ့။ Washington Post သတင်းစာကြီးကတော့နိုင်ငံတော်ကျွမ်းကျင်သူတွေနဲ့ Harvard တက္ကသိုလ်ရဲ့သုတေသနပြုချက်ကိုကိုးကားပြီးစီးရုံကလေးလိုအပ်ချက်တွေကိုထောက်ပြထားပါတယ်။ Washington Post သတင်းစာကြီးက American တခွင် COVID-19 ပြန့်ပွားမှုကိုတစ်နှစ်အတွင်းဖြစ်နိုင်ခြေစမ်းစစ်ကြည့်တဲ့နေရာမှာ American လူကြီးပိုင်း20ရာခိုင်နှုန်းလောက်ဟာကူးစက်နိုင်ပါတယ်တဲ့။အဲ့ဒီထဲက20ရာခိုင်နှုန်းဟာစီးရုံတက်ကုသခံရနိုင်ွယ်ရှိပါတယ်တဲ့။ဒီအခြေအနေအရလူကြီးပိုင်းဥယျာဉ်စတတန်းဟာ14ရက်ဆေးရုံတက်ဖို့လိုအပ်မှာပါတဲ့အဲ့ဒီထဲက 1.2 သန်းနီးပါးဟာ ICU ထဲကိုရောက်မဲ့အနာအလာရှိပါတယ်တဲ့ COVID-19 ကပ်ရောဂါဖြစ်ခဲ့ရင်ဒီအဆင့်ထိဆေးရုံတက်ရမယ်နှုံရှိလာနိုင်တယ်လို့ Harvard တက္ကသိုလ်သုတေသူတွေကအကြမ်းဖျင်းခန့်မှန်းထားတယ်လို့တခြားပညာရှင်တွေကလည်းထိကျမကပိုဆိုးနိုင်တယ်လို့မှန်းဆထားတယ်လို့ဖော်ပြထားတဲ့အကြောင်းကောက်နှုတ်တင်ဆက်ပေးခဲ့တာပါကျွန်မခင်စိုးဝင်းပါ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘူးဆက်ပြီးတော့နှာစင်ရမှာကတော့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပိုးကပတ်လမ်းတင်တဲ့တရုတ်စီးပွားရေးပြဿနာအကြောင်းကိုတင်ပြထားပါတယ်။
ဘူကပတ်လမ်းတွေစီမံကိန်းအကောင်အထည်ဖော်ဖို့2023မှာတရုတ်သမ္မတကြီးများစင်ကစပြီးတရုတ်နဲ့ပူးတွဲလုပ်ကိုင်မှုနိုင်ငံအတော်များများလက်မှတ်ရေးထိုးကြပါတယ်။ကြီးများပြီးနှစ်နှစ်ကြာတော့အာရှအခြေခံအဆောက်အအုံရင်းနှီးမှုဘဏ် AIIB ကိုတည်ထောင်ပါတယ်။တရုတ်ကဒေါ်လာ3,300မတ်တီငွေထည့်ဝင်ပြီးမြန်မာကဒေါ်လာ264လမ်းထည့်ဝင်ပါတယ်။ AIIB ဘဏ်ကိုတရုတ်နဲ့အတူတည်ထောင်တဲ့59နိုင်ငံထဲမှာမြန်မာပါဝင်ပါတယ်ရေရှည်ခံမဲ့အခြေခံအဆောက်အုံကိုတည်ဆောက်ပြီးလူမှုစီးပွားရေးဘဝမြင့်တင်မှုရည်ရွယ်တယ်လို့ဆိုပါတယ်တကယ်တော့ဘူကပတ်လမ်းတွေရဲ့ဥတည်ချက်ဟာအခြေခံအဆောက်အုံတည်ဆောက်ရေးသာဖြစ်ပါတယ်27ရာစုအစပိုင်းကတရုတ်ပြည်မှာသံတမဏိဘီလမြေလျှက်စစ်စတာတွေထုတ်လုပ်မှုပူလျံတဲ့ပြဿနာရှိလာပါတယ်2008မှာကမ္ဘာ့ဗန္ဒာရေးအကြအတဲဖြစ်တော့တရုတ်လုံငန်းထောင်ပေါင်းချီပြီးပိတ်ပစ်လိုက်ရပါတယ်။တရုတ်ရဲ့ပို့ကုန်30ရာခိုင်နှုန်းကျဆင်းသွားပါတယ်။တရုတ်အစိုးရကပြည်နယ်တွေကိုဒေါ်လာပန်းပေါင်းသိမ်းချီပြီးထောက်ပံ့ပြီးအခြေခံအဆောက်အုံတွေတည်ဆောက်စီပါတယ်။ဒါပေမဲ့လိုလာတဲ့ပိုးလာတဲ့အခါမှာပြဿနာရှိလာပါတယ်
။ပြည်တွင်းမှာလက်ခံနိုင်တာတဲ့ပုံထုတ်လုပ်မှုပိုရှန်လာတာဟာကုန်ထုတ်လုပ်ငန်းအတွက်ရောဈေးကွက်အတွက်ရောမကောင်းပါဘူး။ဥပမာ2015ကကမ္ဘာမှာထုတ်လုပ်တဲ့တန်မဏိတန်ချိန်တန်1600ကျော်မှာတရုတ်ထုတ်လုပ်တဲ့တန်မဏိကတန်ချိန်တန်800ကျော်ဖြစ်ပါတယ်။တရုတ်ပြည်မှာထုတ်တဲ့တန်မဏိ90ရာခိုင်နှုန်းဟာဝယ်သူမရှိလို့ပိုရှံနေပါတယ်။တန်မဏိနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပိတ်ပစ်ရမယ့်အခြေအနေဖြစ်လာပါတယ်။အဲ့ဒီအခါမှာအလွတ်လက်မဲ့များလာပြီးလူမှုစီးပွားမငြိမ်သက်မှုပေါ်လာနိုင်ပါတယ်။ ဒါကြောင့်တရုတ်အခြေခံအဆောက်အုံလုပ်ငန်းကပူရှန်နာရီကိုနိုင်ငံသားတင်ပို့တဲ့နည်းဟာတရုတ်အတွက်အကောင်းဆုံးဖြစ်ပါတယ်။ဒါပေမဲ့အတီလင်းပြောဖို့မသင့်တော်လို့ပူကပတ်လမ်းသစ်စီမံကိန်းပေါ်လာတာဖြစ်ပါတယ
်။ပူကပတ်လမ်းသစ်ဟာအထက်ကချပြီးတဲ့စီမံကိန်းမဟုတ်ပါဘူး။တရုတ်နိုင်ငံသားဤဌာနနဲ့အခြားစီးပွားရေးဌာနကဝန်ထမ်းတွေတွေ့ဆုံဆွေးနွေးရင်ပေါ်ထွက်လာတဲ့အယူအဆသာဖြစ်တယ်လို့တရုတ်သတင်းရကွက်ကကြားသိရကြောင်းစင်ကာပူနိုင်ငံတက်ကတူဘောင်ဘောက်ကလီမင်ကျောက်ကဆိုပါတယ်။ဇန်နဝါရီလ၁ရက်နေ့ထုတ် International Affairs စာဆောင်မှာရေးထားတာဖြစ်ပါတယ်။အခြေခံအဆောက်အုံလုပ်ငန်းမှာပူရှန်နာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းကသာပြည်တွင်းလုပ်ငန်းတွေကိုအသက်ရှူချောင်စီလိမ့်မယ်လို့တရုတ်အစိုးရဝန်ထမ်းတွေကယုံကြည်ပါတယ်။ဒါဟာတရုတ်အစိုးရအရင်ကကျင့်သုံးခဲ့တဲ့အနောက်ဖက်ဒေသဖွံ့ဖြိုးရေးအစီအစဉ်နဲ့သဟဇာတဖြစ်သွားပါတယ်။ပူရှန်နေတဲ့ထွက်ကုန်နဲ့အရင်အတွေ့ပိုးကပတ်လမ်းသစ်ပေါ်ပေါက်လာတာဖြစ်ပါတယ်
။တကယ်တော့ပိုးကပတ်လမ်းသစ်တည်ဆောက်ရေးဟာပုံစံချထားတဲ့စီမံကိန်းမဟုတ်ပါဘူး။ယင်းနှိမ့်ညွန့်မှုနဲ့ကုန်သွယ်မှုမှန်သမျှကိုပိုးကပတ်လမ်းတည်ဆောက်ရေးနဲ့ဆက်နေပါတယ်။ပိုးကပတ်လမ်းမှာအလုံးပါဝင်နိုင်ပါတယ်။ဒီနယ်အစိုးရနိုင်ငံပိုင်ကုမ္ပဏီပုဂ္ဂလိကပိုင်ကုမ္ပဏီနိုင်ငံကအဖွဲ့အစည်း NGO အဖွဲ့ပြည်နယ်အဖွဲ့နဲ့ပုဂ္ဂလိကလုပ်ငန်းရှင်စတာတွေပါဝင်နိုင်တဲ့စီမံချက်တွေဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်ကတရုတ်စီးပွားရေးလုပ်ငန်းတွေဟာပိုးကပတ်လမ်းသစ်မှာအကျိုးဝင်တယ်လို့ဖြစ်လာပါတယ်။တောင်ရင်းမြေကမ်းကကော်မူရာ KNU စစ်စခန်းဟောင်းမှာကရင်နေကြားစောက်တက်နဲ့တရုတ်ကုမ္ပဏီတို့ဖက်ဆက်ပြီးတော့တည်ထောင်ထားတဲ့ရွှေကုတ်ကိုတရုတ်ရွာဟာလဲပိုးကပတ်လမ်းသစ်မှာပါဝင်လာတယ်လို့ဆိုပါတယ်။2029ခုနှစ်မှာရွှေကုတ်ကိုစီမံကိန်းပြီးစီးမယ်လို့မျှော်လင့်ရပါတယ
်။ပူလျံလာတဲ့အရင်ကိုမြုပ်နှံမှုနေရာရှာတာဟာအရင်ရှင်စနစ်ရဲ့အသွင်လက္ခဏာတစ်ခုဖြစ်ပါတယ်။အမေရိကန်မှာပူလျံတဲ့အရင်ကိုမြုပ်နှံမှုလမ်းပန်းဆက်သွယ်ရေးကောင်းအောင်20ရာစုမှာဘီလမြေတန်ချိန်လမ်းပေါင်း4500သုံးခဲ့ပါတယ်။တရုတ်ပြည်မှာတော့2017နဲ့2023အထိနှစ်နှစ်အတွင်းလမ်းပန်းဆက်သွယ်ရေးမှာဘီလမြေတန်ချိန်လမ်း6500သုံးခဲ့ပါတယ်။အခြေခံအဆောက်အုံတွေကောင်းလာပြီမဲ့ဗီလာမီပြူရှန်နဲ့ပြဿနာပေါ်လာပါလေ။ဒါကြောင့်အခြေခံအဆောက်အုံလုပ်ငန်းကပြဿနာကိုဖြေရှင်းဖို့နိုင်ငံသားနဲ့စစ်တဲ့ပိုးကပလမ်းပေါ်ပေါက်ဓာပုံကိုလုံမခဲ့တဲ့နိုဝင်ဘာလထုတ်အရှေ့ယူရိုပီပယ်ဖိုရမ်သုတေသနစာရမ်းမှာဖော်ပြထားပါလေ။မြန်မာပြည်မှာတော့ဒေါ်လာလမ်း9000ကျပ်မဲ့မူဆယ်မန္တလေးမီးထလမ်းဆောက်လုပ်ပြီးယူနန်ပြည်နယ်ရဲ့ရွှေလီဒါလီအမြန်ရထားလိုက်နဲ့ထိတ်ဆက်ဖို့ရည်ရထားပါလေ။ဒါပေမဲ့သက်ဆိုင်ရာဒေသကအစိုးရတွေသဘောတူမှာပိုးကပလမ်းကြောင်းကစီမံချက်တွေကိုအကောင့်ထည့်ဖော်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ဒေသကနိုင်ငံရဲ့အကျိုးစီးပွားနဲ့ကိုက်ညီရမယ်ဆိုတဲ့သဘောတရားရှိလာပါလေ။ဒါပေမဲ့အရင်စိုက်ထုတ်တဲ့တရုတ်ကုမ္ပဏီတွေအဖို့ကလည်းအမြန်အစွန်းရမှသာလုပ်နိုင်မှာမို့အမြင်တမ်းကြီးတိုင်းနေရမယ်သဘောရှိကြောင်းပြန်ပြလိုက်ရပါတယ်ခင်ဗျာ။
ဒီဒီဘက်ဆက်မရေးကဏ္ဍမှာ COVID-19 ကာကွယ်ရေးနှာခေါင်းစည်းတက်ဖို့လိုအပ်လာမှုကိုတင်ပြထားပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာကူးစက်သူနဲ့သေဆုံးသူတဖြည်းဖြည်းတိုးတွေ့လာချိန်မှာပြင်းထန်နေတဲ့အမေရိကန်မှာတော့လူတိုင်းနှာခေါင်းစည်းတက်ဖို့ပြောင်းပြောလာနေပါတယ်။ဘလို့ပြောင်းပြောလိုက်တာဖြစ်ပြီးဘာကြောင့်အခုလိုပြောင်းသွားကဒီနှာခေါင်းစည်းကိုဘလို့စနစ်တကျအသုံးပြုတင်ပါလဲ။ဒီကြောင့်အနုဇီဝဗိဒပညာရှင်စေတကတို့တဲ့အနုဇီဝဗိဒဌာနအငိမ့်စားဌာနမှုနဲ့လက်ရှိကုန်လူဆောင်ဗမောခဒေါက်တာဒေါ်ချီချီတင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay အနုဇီဝဗိဒပညာရှင်ဗမောခဒေါက်တာဒေါ်ချီချီတင်းခင်ဗျာကျွန်တော်တို့ဒီ COVID-19 virus ပိုးတစ်ကဘာလုံးကိုပြင်းပြင်းထန်ထန်ကူးစက်လာနေချိန်မှာကာကွယ်ရေးအတွက်ပေါ်တော့ဆံမဒီ max လို့ခေါ်တဲ့နှာခေါင်းစည်းတက်တာနဲ့ပတ်သက်ပြီး American CDC ရောဂါကာကွယ်ထိချိုရေးဌာနကနေပြီးတော့လူတိုင်းဒီ American တိုင်းပေါ့နော်အပြင်ထွက်လို့ရှိရင်နှာခေါင်းစည်းတက်ဖို့ပြောင်းပြီးအကြံပေးလိုက်ပါတယ်ဆရာမကြီးအရင်တုန်းကတော့ဖြာပြီးယောဂါရှိသူဒါမှမဟုတ်ဒီယောဂါရှိသူတွေကိုစောင့်ရှောက်ရသူတွေပဲအခုလိုအပြင်ထွက်လို့ရှိရင်သာနှာခေါင်းစည်းတက်ဖို့အကြံပေးခဲ့ပေမဲ့ဘာကြောင့်အခုပြောင်းသွားတာလဲဆရာမကြီးအရင်
တုန်းကတော့ WHO ကပါကျန်းမာရေးအဖွဲ့သားကိုယ်တိုင်ကဟိုကမတ်တက်ဆံမလို့ယောဂရှိတဲ့လူကတော့အဲ့ဒီလူကကိုအနည်းသက်ကိုဆရာဝန်တော့မဟုတ်အင်းကသူ့တွေလူတွေကဆင်တိုက်ရမယ်ဆိုပြီးတော့တော်တော်ကြာပြောခဲ့ပြီးတော့မှတကယ်တမ်းတော့အခုဧပြီလ3ရက်နေ့ နာရီပေါ့နော်တကယ်ထွက်တော့ဧပြီလ၄ရက်နေ့မှာ CDC ကပြန်ပြီးထုတ်ပြန်လိုက်တာတော့ mask ကိုဂျိုင်းတက်ဖို့လိုတဲ့အပြင်သွားလို့ရှိရင်အဲ့ဒါတော့အကြောင်းကနှစ်ခုရှိတယ်ပိုးရလေရောဂါရှိတယ်ဆိုရင်ဒါမှအပြင်ကတခြားလူတွေကိုမပြန့်ပွားဖို့ဆိုတဲ့ view ရဲ့ချက်ပေါ့နော်နောက်တစ်ချက်ကတော့အပြင်ကလူတွေကနေတခြားနဲ့မကူအောင်လို့ဆိုပြီးတော့ COVID ဒီတဲ့ကာကွယ်ရေးတဘောနဲ့ကျန်တဲ့ခိုင်းပါအခုဘာဖြစ်လို့လဲဆိုတော့ပိုပြီးတော့ COVID နဲ့ချက်တိလာတာကကျောင်းကပိုးရတော့ခန္ဓာကိုယ်ကရှိနေတယ်နှာခေါင်းတို့ကကြက်တာအကောင်လို့လည်းမရှိနေတော့ညာတယ်ကျောင်းကလက္ခဏာမပြတဲ့လူတွေကတော်တော်များနေတယ်တော်တော်ချရည်ရည်ချောက်ဖို့ကောင်းတာပေါ့နော်တို့ကတော့တို့လူကောင်းလို့ပဲရှိနေတယ်ကျောင်းကပိုးမရှိဘူးရှိနေတဲ့အချိန်မှာတို့ကယောဂပိုးတွေကိုပြန်စေနိုင်တဲ့လူတွေဖြစ်နေတယ်အဲ့ဒါကြောင့်မလို့အဲ mask ကလိုအပ်ပါတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ကော
အဲတော့လူတယောက်နဲ့နင်းနီးကက်ကက်ရှိတယ်သူကချောင်းဆိုးပလိုက်တယ်နာချီပလိုက်တယ်လုလိုက်တာနဲ့အဝေးရှိရောဝါနေတယ်အဲ့တော့ကစားကထွက်တာအဆက်တိတ်တိတ်လေးတွေရှိတယ်အဆက်နည်းနည်းကြီးကြီးရှိတယ်အဆက်ကြီးကြီးကတော့ချောင်းဆိုးလိုက်တယ်နာချီလိုက်တယ်ထွက်နေတချို့ကြီးကြီးတွေကအောက်ကိုကျသွားတယ်တိတ်တိတ်လေးတွေကျတော့အဝေးကိုရောက်သွားပြီးတော့နောက်ပေ20ရက်ပိုင်းအချိန်တောင်ရောက်သွားပြီးတော့လေထဲမှာ3နာရီလောက်ထိဝဲနေနိုင်တယ်အဲ့ဒါကြောင့် mask up အကာအကွယ်တစ်ခုအနေနဲ့တော့အသုံးကျပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဘလို့ဒီ mask နှာခေါင်းစည်းမျိုးကိုသုံးတယ်လေ
လူတိုင်းလူတိုင်းကတော့အခု surgical mask N95 mask ဆိုပြီးတော့ဒါဒီပဲမဲနေတယ်အဲ့ဒီ N95 ကတော့ရှင်းရှင်းပြောရင်အမှန်လူတွေဘုမလို့ခြေတော်မှာသုံးထားမယ် surgical mask ကလည်းသုံးနေကောင်းမယ်ခြေတော်မှာဆေးကုပေးနေတဲ့လူတွေလူနာတွေသုံးထားမယ် mask ကတကဘာလုံးမှာသုံးရှားပါတယ် USA လို့ UK လို့မှာတော့မှာ mask ရှားပါလို့ဒီလိုပြောပါတယ်လူတွေဖြစ်နေတဲ့အချိန်မှာတာမလူကတော့ကျွတ်ကြရမယ်အပြင်သွားလို့ရှိရင်ဆိုတော့သူကဟိုအုပ်နဲ့လှုပ်ထားတဲ့ဒီမှာချုပ်လို့လေးရတယ် mask လို့လေးပဲတက်ကြတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီ mask နှာခေါင်းစည်းကိုသုံးတဲ့နေရာမှာစနစ်တကျဖြစ်အောင်ပေါ့ဆရာမနော်ဘယ်လိုသုံးတယ်လဲ
ဒီလို mask ဖြစ်ဖြစ်ပေါ့နော်အရေးကြီးဆုံးကတော့ mask ကိုတက်လာနဲ့ mask ကိုချွတ်တဲ့အခါမှာအထူးသတိထားဖို့လိုတယ် mask ကိုတက်မယ်ဆိုရင်ပထမအဆုံးလက်ပေါ့နော်တက်ချင်းရမယ်ဆက်ပြားနေရင်လည်းတခြားရှင်းပါမယ်ရှင်းပြီးတဲ့အခါမှာ mask ကိုတက်တဲ့အခါမှာ mask ရဲ့ဟိုရှင်းနေတော့လည်းမမှားနဲ့တော့ရုပ်ကိုဒီမှားနေတာတွေ့သေးတယ်ဆက်ပြီး mask တက်တဲ့အခါမှာကြောင်မြန်တက်နေတဲ့လူတွေအခုမမှားပြီးမှတော့တွေ့နေရှိတယ်တချို့အစိမ်းရောင်တို့အပြာရောင်လေးကအပြင်မှာထားတယ်ဒါပေမဲ့အထက်ကတော့အဖြူရောင်ပြက်ဖို့လိုတယ်ပေါ့နော်ဟိုနှာခေါင်းနေရာနားမှာဟိုမမလေးဟိုအကြောင်းလေးတစ်ခုရှိတယ် plastic နဲ့ဖြစ်ဖြစ်ပေါ့နော်မမလေးအဲ့ဒါနှာခေါင်းအပေါ်ကနေဖိချပြီးတော့ကိုယ်ရဲ့နှာခေါင်းဒီချဥပ္ပဇ္ဇာအုပ်ပြီးတော့မေးစီအောက်ထီကိုချိန်ထားရမယ်။အဲသူကလည်းနေရက်ကိုချိန်တဲ့ဟာဖြစ်ရှင်ဖြစ်မယ်။အနောက်ကကျိုးနဲ့ခြေဟာဖြစ်ရှင်ဖြစ်မယ်။တက်တဲ့ခါမှရောချွတ်တဲ့ခါမှရောအဲ့ဒီကျိုးကိုပဲဖြုတ်မယ်။အဲ့ကျိုးနဲ့ပဲတိုင်မယ်။နေရက်ကိုတိုင်ထားတဲ့နေရာလေးရာနေပဲဖြုတ်ရမယ်။အရှိအတိုင်းကအပြင်ကနေပြီးတော့ရောဂါပိုးတွေတတ်နိုင်တဲ့အပြင်ပိုင်းကိုလုံးဝမကန်ရပါဘောနော်။နောက်တိုက်နှံတဲ့ခါကလေးမျက်နှာကိုသေချာဖုံးအုပ်ပေးရမယ်။
ဟုတ်ကဲ့ဆရာမကြီးဒီ mask ကိုသုံးတဲ့နေရာမှာပိုးဝင်တာကိုလမ်းဖွင့်မပေးမိအောင်ပေါ့ဆရာမနော်။ဘလိုမျိုးနောက်ထပ်သတိပြုဆရာရရှိသေးလဲ
။အချို့တွေကအခုတွေးတွေးနေတာတော့အဲ mask တော့တက်ပါရဲ့။တက်ပြီးတဲ့အခါမှာအဲစကားပြောမယ်။တခါလေးလေးတက်ပုံရိုက်တဲ့အခါမှာမျက်နှာပေါ်အောင်လို့ဆိုပြီးတော့ mask ကိုချွတ်လိုက်တယ်။နေစီအောက်မှာချွတ်ထားတယ်။နောက်ပြီးတော့ခိုးလုပ်ဒီလုပ်ပေါ့နော်။စကားတွေပြောပြီးတော့မှပြန်တက်ချင်းတက်တယ်။နောက်တချို့ကလည်းနှာခေါင်းကိုဖော်ထားတယ်၊ဗစက်လောက်ပဲအုပ်ထားတယ်။တချို့ကလည်းနေရက်တစ်ခက်မှပဲချိန်ထားတယ်။တချို့ကတော့နောက်မှတက်မယ်ဆိုတော့လက်မောင်းမှာတိုင်းထားတယ်။အဲ့ဒါမျိုးတွေကမလုံတဲ့နဲ့အရာတွေပေါ့နော်။နောက်ဆက်ကြမှာဆိုရင်တော့တစ်ခါသုံးနေပါ။မနေ့သုံးနေရတယ်၊ရှားပါတဲ့ခါမှာညနေမှသုံးရင်သုံးပေါ့နော်။ဒါပေမဲ့တနေ့ကြာပြီးတဲ့ခါမှာတော့ပြစ်လိုက်ရမယ်။တစ်ခါလေးကြရင်လည်းကိုယ်အသက်ရှူထားတော့စိုးနေတာရှိမယ်။ကြောနောက်တစ်ခါနောက်တစ်နေ့ပြန်သုံးဖို့တော့မကောင်းတော့ဘူး။ပြစ်လိုက်ရတော့မယ်။အဝတ်နဲ့ချုပ်တဲ့ mask ကြတော့အဝတ်ကိုရွေးတဲ့ခါမှလည်းလိုသေးတယ်အဓိကတော့ဘာဒီဇိုင်းဖြစ်ဖြစ်ဘာအယောင်ဖြစ်ဖြစ်နည်းနည်းထူတာကောင်းတယ်သူကပါးပါးလေးတွေပါးပါးလေးတွေကဘာမှအသုံးမဝင်ဘူးနည်းနည်းထူပြီးတော့ဒီကယောဂပိုးအထဲကိုတိတ်မဝင်နိုင်အောင်လို့ပေါ့နော်အလုံးလုံးစီကတော့အဲအဝတ် mask ကတော့မရှိတဲ့အချိန်မှာတီတူလူတူတွေအပြင်သွားတဲ့ခါမှဈေးဝယ်တဲ့ခါမှတက်ထားလို့ရှိရင်မရှိတာနဲ့ဆိုင်တော့အများကြီးလူကြုံမှုသေးပါတယ်ဟိုအဝတ် mask ကိုသုံးပြီးရင်ညနေရောက်ပြီးဆိုရင်အိမ်ပြန်ပြီးအော်နှုတ်ဝင်လည်းပြီးသွားပြီးအိမ်ပြန်ပြီးအပြင်မထွက်တော့ဘူးဆိုရင်တော့ဒီနေ့တစ်ခါပေါ့နော်ဆက်ပြန်နေတေချာရှော့ဖို့ရမယ်ပြီးတော့လေးတက်နိုင်ပေါ့နေပူရလှမ်းလိုက်ဖြုတ်သွားရင်နောက်တစ်နေ့ပြန်သုံးလို့ရတယ
်ဟုတ်ကဲ့ဆရာမကြီးခုနကဒီ mask ကိုဖြုတ်တဲ့နေရာမှာရောဆရာမကြီးဖြုတ်ပြီးလို့ရှိရင်လက်ကိုပြန်ဆေးဖို့လို့လား
အလိုလားပေါ့တက်နိုင်ရင်တော့ ဲ့ဒီကျိုးတို့ဟိုနေရကိုတိုင်းထားတဲ့အပိုင်းကနေချွတ်ရမယ်ပေါ့နော်မတ်စက်ရှိကိုလုံးဝမကင်ဘူးဆိုပေမဲ့လို့အဲ့ဒါကိုဖြစ်တဲ့ခါမှာလည်းတေးချာကျွတ်ကျွတ်အိတ်ထဲဟိုအမတ်တင်မင်အိုရီနယ်ကိုထည့်တေးချာထည့်ပြီးလက်ကိုတေးချာပြန်ဆေးဖို့လိုပါတယ်လက်ဆေးတာတော့လေအဲ့ဒီအကြောင်းခါတခါကြရင်ပြောရတယ်မတ်စက်ချင်းဒီလက်ဆေးချင်းနဲ့ဟို social distancing ခေါ်တဲ့တရားနဲ့တရားအဲ၆ပေးပေါ်ဝင်နေရမယ်အဲ့ဒါတွေကိုတော့အစားထိုးလို့မရဘူးဒါနံပါတ်၁ကလက်ဆေးချင်းနံပါတ်၂ကပြင်သွားတဲ့ခါမှာဒီအခုလိုအချိန်ကြီးမှာတရားနဲ့တရားကအနည်းဆုံး၆ပေးတော့ပေါ်ဝင်နေရမယ်ဆိုတဲ့အချက်နှစ်ချက်ကိုတော့မတ်စက်ချင်းအဖြစ်ပြီးပြီလို့မထင်နဲ့ဟိုနှစ်ချက်ကလည်းအရေးကြီးပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်မ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာတပ်မတော်ကနေရဟတ်ရင်နဲ့ဘုံကျဲပြစ်ခတ်မှုကြောင့်ချင်းပြည်နယ်ပလဝါမြို့နယ်နန်းချောင်းဝကြေးရွာသား9ဦးသေဆုံးပြီးတော့9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ဘေးဒုက္ခသည်တွေအတွက်ဆန်ရိတ်ခတ်သွားထုတ်တဲ့ရွာသား15ဦးဖမ်းဆီးခံထားရတယ်ဆိုတာနဲ့မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့ချင်းပြည်နယ်အတွင်းမှာတိုက်ပွဲတွေချက်ချင်းရပ်တန့်ပြီးတော့AA တပ်ဖွဲ့တွေအနေနဲ့ဒေသတွင်စစ်ရေးခြေချလှုပ်ရှားတာတွေမလုပ်ဖို့ချင်းအမျိုးသားတပ်ဦး CNF ကတောင်းဆိုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလဝမြို့နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဧပြီလ9ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတပ်မတော်ဘက်ကရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်နန်းချောင်းဝကြေးရွာကအရသား9ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထိုက်ကပြောပါရယ်ပလဝကြောက်တော်ကာလာမပေါ်မှာတည်ရှိတဲ့နန်းချောင်းဝကြေးရွာကိုဧပြီလ9ရက်နေ့ညနေပိုင်း 3:00 နဲ့ 9:00 အကြားမှာတပ်မတော်ကရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်တာဖြစ်ပြီးလူနေအိမ်ခုနှလုံးနဲ့ဆန်ဆက်တစ်လုံးလည်းမိလောင်ပျက်စီးခဲ့ပါတယ်။လေကြောင်းပစ်ခတ်မှုကြောင့်တန်ရာရရှိတဲ့သူတွေဟာပလဲဝမြို့ပြည်သူ့ဆေးရုံမှာဆေးကုသမှုခံယူနေတယ်လို့သိရပါတယ်။ပြီးခဲ့တဲ့မတ်လ31ရက်နေ့ကလည်းတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပလဲဝမြို့နယ်ဘောင်ဝကျေးရွာမှာလူနေအိမ်73လုံးမိလောင်ပျက်စီးခဲ့ပြီးရွာသား2ဦးဒဏ်ရာရရှိခဲ့ပါတယ်။ပလဲဝမြို့နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့ကစစ်ဘေးဒုက္ခသည်တွေအတွက်မြို့နယ်အုပ်ချုပ်ရေးမှူးထောက်ခံချက်နဲ့အစိုးရကနေအကူအညီပေးတဲ့စံအိတ်သွားယူသူတွေကိုစစ်တပ်ကနေဖမ်းဆီးထားပြီးတော့အဆက်အသွယ်မရရှိတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရသူတွေကတော့ကြောက်တော်မြို့နယ်ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းကကိုလင်းလင်းချီ၊ကိုမောင်လှဝင်း၊ဦးကျော်လှိုင်းအပါဝင်စုစုပေါင်း15ဦးဖြစ်တယ်လို့ညောင်ချောင်းကျေးရွာသားတွေကပြောပါတယ်။သူတို့ကိုကြောက်တော်ချီဆိုင်စကကကိုးကိမ့်မှာဒီလ၄ရက်နေ့စံအိတ်တွေယူလာပြီးပြန်မှာဖမ်းဆီးထားတာဖြစ်ပြီးမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရသလိုတည်င်းတစုံတရာမရရှိသေးဘူးလို့ကြောက်တော်မြုပ်ခံတွေကပြောပါရယ်ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်စကခကိုးကတာဝန်ရှိသူတွေကိုကြောက်တော်မြုပ်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့မိသားစုတွေကဆက်တွယ်ခဲ့ပေမဲ့လည်းစစ်ဆေးပြီးရင်ပြန်လွှတ်ပေးမယ်လို့သာပြောဆိုခဲ့ပါရယ်
KNU ထိန်းချုပ်နယ်မြေကရင်ပြည်နယ်ဖပုံမြို့နယ်ဖက်မှာစစ်ဘေးရှောင်မိသားစုအတွက်တိရခန့်ရွာသားတွေရိတ်ခါတော်ဝယ်ပြီးပြန်လာတဲ့လမ်းမှာတပ်မတော်ကပစ်ခတ်တာကြောင့်ဒီဘော့ခီရွာသားတဦးတနတ်ထိမှန်တေဆုံးခဲ့ပါတယ်။မတ်လ31ရက်နေ့ကမိသားစုစားနပ်ရိတ်ခါအတွက်ဝယ်ပြီးအပြန်တပ်မတော်ကလမ်းဖောက်လုပ်တဲ့နေရာမှာဖြတ်ကူးစဉ်တပ်မတော်ကပစ်ခတ်တာကြောင့်ဒီဘော့ခီရွာသားအသက်56နှစ်အရွယ်စောတက်မီကတနတ်ထိမှန်ပြီးတည်ဆုံးခဲ့ပါတယ်။အဲ့ဒီနေရာမှာတပ်မတော်ခြေလျင်တပ်ရင်ခလာရ3တုံညာလှုပ်ရှားတဲ့နေရာဖြစ်တယ်လို့ KNU ဗဟိုစည်းရုံးရေးနဲ့ပြန်ကြားရေးဌာနရဲ့ဧပြီလ3ရက်နေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တပ်မတော်စစ်ကြောင်းကလမ်းလုံခြုံရေးအတွက်ဆောင်ရွက်နေချိန်မှာ KNU ဘက်ကနောက်ဆက်ပစ်ခတ်မှုရှိလို့ပြန်လည်ပစ်ခတ်ရတာလို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်။
ရှမ်းပြည်နယ်ထဲမှာ COVID-19 ရောဂါကူးစက်ပြပွားမှုကိုထိန်းချုပ်နိုင်ရေးအတွက်ရည်ရွယ်ပြီးတကြံကာလမှာခရီးသွားလာခွင့်လျှော့ချဖို့ရှမ်းပြည်နယ်အစိုးရကဧပြီလ6ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဧပြီလ9ရက်နေ့ကနေ23ရက်နေ့အထိ14ရက်သာကာလအတွင်းခရီးသွားလာမှုတွေလျှော့ချဖို့ စားတောက်ကုန်နဲ့စေဝါးတွေမပြတ်စေဖို့ဂုံစီပို့ဆောင်ရေးကတော့ဆက်လက်လှုပ်ဆောင်ဖို့ဟိုတယ်အသေးကိုခန်းတွေပိတ်ဖို့အများပြည်သူလေပတ်သွားလာနေတဲ့ပန်းချံရေတခွန်တွေသွားရောက်လေပတ်ခြင်းမပြုဖို့ထုတ်ပြန်လိုက်ပါတယ်လက်ရှိနေသမှာလိုင်းကားအနေနဲ့ခရီးသည်တွေကိုတစည်းလင်းနှစ်ဦးသာလျှော့တင်ပြီးကာခကိုလည်းနှစ်ဆတိုးကောက်တာတွေရှိနေတဲ့အတွက်ရှမ်းပြည်တွင်ခရီးသည်တွေရဲ့အခက်အခဲတွေကြုံတွေ့နေရပါတယ်လက်ရှိမှာတော့ရှမ်းပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရသူတဦးသာရှိနေသေးပေမဲ့အင်းဒီချင်းနိုင်ငံမှာသွားရောက်လှုပ်လှုပ်ကိုင်းတဲ့သူတွေနေရပြန်ဥယျာဉ်1000နီးပါးရှိနေတာကြောင့်နေရရင်းမှာနေထိုင်သူတွေရောဂါကူးစက်မှာကိုစိုးရိမ်နေကြပါတယ်
မွန်ပြည်နယ်မှာတကြံကာလအတွင်းလိုင်စင်ထုတ်ပေးထားတဲ့အရက်ဆိုင်ဘီယာဆိုင်တွေအားလုံးပိတ်သိမ်းရမှာဖြစ်ပြီးခိုးရောင်းသူနဲ့အရက်ပုံးဆိုင်တွေကိုတဘာဝအန်ဒီရဲ့ကာကွယ်နေနေဥပဒေ30ကကြီးနဲ့ထောင်ဒဏ်တစ်နှစ်အထိချက်ချင်းချမှတ်သွားမှာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကဧပြီလ9ရက်နေ့မှာပြောကြားလိုက်ပါတယ်မွန်ပြည်နယ်ကနေမြန်မာနိုင်ငံမြို့ကြီးတွေကိုပြည့်စွဲနေတဲ့ရင်လိုင်းတွေတကြံပိတ်ရဲ့အတွင်းရပ်နားသွားမှာဖြစ်ပြီးပြည်နယ်အတွင်းမြို့နယ်တစ်ခုနဲ့တစ်ခုဖြတ်တန်းသွားလာရမှာဒရိုက်ဘာအပါအဝင်လူခွန်ဦးထက်မပိုစီရဘူးလို့ဝန်ကြီးချုပ်ကဆိုပါတယ်။အုံလက်မန္တန်နဲ့ရေပတ်တာတွေလည်းခွင့်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်။အလားတူမန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေမှာမော်တော်ယဉ်သွမ်းလာမှုကိုကန့်တတ်ထားပြီးတော့အပြစ်မထွက်ကြဘဲအိမ်ထဲမှာပဲနေကြဖို့နှိုးဆော်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့တွေအနေနဲ့ချင်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ပြီး AA တပ်ဖွဲ့တွေအနေနဲ့စစ်ရေးအခြေစားလှုပ်ရှားတာတွေကိုမလုပ်ဖို့ချင်းလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF ကတောင်းဆိုလိုက်ပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကွင်းကတင်ဆက်ထားပါတယ်
မြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာချင်းမျိုးသားတွေပေါ်မှာစစ်ရဇဝမှုကျူးလွန်မှုတွေရှိနေတာကြောင့်ချင်းပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ဖို့ချင်းမျိုးသားတပ်ဦး CNF ရဲ့တတမအချိန်မြောက်ညီလက်ခံကနေတောင်းဆိုလိုက်တာဖြစ်ပါတယ်အစိုးရနဲ့ CNF ကြားချုပ်ဆိုထားတဲ့အပြစ်ခတ်ရစဲမှုသဘောတူညီစာချုပ်မှာမြန်မာတပ်မတော်နဲ့ချင်းလက်နက်ကိုင်တပ်ဖွဲ့ကလွှဲပြီးဗဲလက်နက်ကိုင်တပ်ဖွဲ့မှချင်းပြည်နယ်တွင်အခြေချခွင့်မရှိတာကြောင့် AA အနေနဲ့ချင်းပြည်နယ်ကနေထွက်ခွာပေးဖို့တောင်းဆိုရတာဖြစ်တယ်လို့ချင်းမျိုးသားတပ်ဦး CNF တွေတွင်မှုဆလိုင်းထလာဟေးကပြောပါတယ်
ချင်းတို့တို့နဲ့ဆိုရအစ်စ်စဘတို့စာချုပ်မှာလည်းချင်းပြည်နယ်တွင်မှာဆိုရဒီကံဖုန်းစီနဲ့ချင်းတို့တပ်မတော်ဆိုရနဲ့တို့ပါတာကိုကြောင့်ပြည်သူတို့ရဲ့တောင်းဆိုချက်ရတော့ကောင်းကိုယ်စလုံးအားလုံးရဲ့ဆိုရမျိုးရတော့ကောင်းစစ်ပေါ်ရတဲ့ချက်ချင်းရဲ့ကပ်စေတော့ရာဇဝတ်မှုချုပ်ဖို့ကိုယ်ကလည်းရပ်တယ်လို့ချင်းပြည်နယ်နဲ့ချက်ခေါ်ပေးဖို့ဒီလိုကံကလည်းတောင်းဆိုရချင်းဖြစ်ပါတယ်
ချင်းမင်းရဲ့ပလဝါမြို့နယ်တွင်တပ်မတော်နဲ့အေအေကြားဖြစ်ပွားနေတဲ့စီရေးပြိပခါနဲ့ပတ်သက်ပြီးရခိုင်ကထုတ်ပေါ်မှုမပြုခဲ့တဲ့ CNF ဟာသူတို့ရဲ့ဌာနချုပ်ဝီတူရီယာစခန်းမှာကျင်းပပြုလုပ်တဲ့တတမချေမြောက်ညီလာခံပြီးမှခုလူတောင်းဆိုလာတာဖြစ်ပါတယ်။ခူမီချင်းမျိုးရမြပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ညှိနှိုင်းရေးမှူးဦးစောမြကတော့ CNF အနေနဲ့ကြီးညာချက်ထုတ်ပြန်မဲ့အစားတိထက်လက်တွေ့ကြတဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်သင့်တယ်လို့ထောက်ပြပါတယ်
ဒီကဲဟိုပြီးတော့တက်တွေ့ကြတဲ့တုံ့ပြန်မှုမျိုးတော့လုပ်တင်နေတင်တာပဲပိုပြီးကြည့်ရမှုရှိတဲ့အရှင်ပေါ့အဲ့လိုမျိုးတော့လုပ်တင်နေတင်တာပဲဒီပေးတိုက်ရိုက်ကူညီတာတော့အတွေ့ရနဲ့ဒီလုပ်တာတော့အတွေ့ရနဲ့ဒီကြားမှာဒီလုပ်ပေးတာတော့ဘာလို့
ရခိုင်တပ်တော်ဤပြောခွေရခိုင်ဒုခကတော့ချင်းနဲ့ရခိုင်လူမျိုးတွေဟာအဖိနှိတ်ကံပြည်သူချင်းချင်းဖြစ်တဲ့အတွက်စစ်ရေးရချက်ချာကြတဲ့ပလက်ဝါမျိုးနယ်မှာအခြေချလှုပ်ရှားမှုကိုနားလည်ပေးသင့်တယ်လို့ပြောပါတယ
်စစ်ရေးရချက်ချာကြတဲ့နေရာတွေကိုနေရာရှိတဲ့တာတိုက်ခိုက်ကြတာကတော့ဒါစစ်ရဲ့တဘာဝဒီကိစ္စနဲ့ပတ်သက်ပြီးတော့ရှမ်းပြည်ပေါ်တွေအနေနဲ့ကလည်းရန်သူစစ်စစ်ကိုသူတို့လည်းဒါသိနေလို့ကျွန်တော်တို့ကတော့စားအဲ့ဒီတည်းအဖိနှိတ်ကံချင်းချင်းကြားမှာ
ချင်းမင်းရဲ့ပလက်ဝါမျိုးနယ်မှာမြန်မာတပ်မတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပုံမှုပြင်းထန်လာပြီးဒီဧပြီလနဲ့ပြီးခဲ့တဲ့မတ်လတွင်မြန်မာတပ်မတော်ကနေကျေးရွာတွေမှာလေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အကြသားပြည်သူ30နီးပါးသေဆုံးပြီးတော့အများပြားတန်ရာရရှိခဲ့ပြီးထောင်နဲ့ချီတဲ့ဒေသခံတွေကလည်းစစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ်
ဆက်ပြီးတော့ကရင်ပြည်နယ်ဖပိုမြို့နယ်စောမှုဘလော့ဒေတာမှာမြန်မာစစ်တပ်ကပြစ်ခတ်လို့ရွာသားတအူတေဆုံးခဲ့ပါတယ်။တမရော့ဘက်ကတော့အယက်ဝုတ် KNU ကရင်မျိုးသားအစီယုံတပ်ဖွဲ့ဝင်ကလို့ဒီဧပြီလဇန်မှာတည်င်းထုတ်ပြန်ထားပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်
။ကရင်ပြည်နယ်ဖပိုမြို့နယ်စောမှုဘလော့ဒေတာမှာလမ်းလုံးချုံရေးယူထားတဲ့တမတော်စစ်ကြောင်းနဲ့ NCA အပြည့်ရလက်မှတ်ရေးထိုးထားတဲ့ခရင်မျိုးသားစီယုံ KNU တပ်ဖွဲ့တို့ပြစ်ခတ်မှုဖြစ်ပြီး KNU အဖွဲ့ရဲ့ရက်ဝတ်လောင်းတလောင်းမိုင်းထောင်ဒီတိုနီတာနှစ်ခုနဲ့အသုံးဆောင်ပစ္စည်းတွေတင်ဆက်ရမိခဲ့တယ်လို့တမတော်သတင်းမှာဖော်ပြထားပါတယ် တမတော်တရင်ဖော်ပြခြင်းဟာမှန်ဘူးလို့လေဖာပွန်ဒေတာကန်တန်လျင်ငင်းချမ်းရေးဥယျာဉ်ဥက္ကဋ္ဌစောဖောစိန်ထွားကခုလိုပြောပါတယ
်အဲ့ဒါတော့သူတို့ခံတိုင်းပဲဒီလိုပြောတာကြာဒါကတရားသားတွေပဲဟိုကင်းညူကသူတို့သွားပြည့်နေဆိုရင်တော့အဲ့လိုပုံစံမသွားဘူးအဲ့ဒါကတရားသားပဲအဲ့ဒါတော့ကျွန်တော်တို့အခုတင်အချက်လဲသိကြတယ်သိခဲ့တဲ့2018မှာလဲစောင့်မှုလဲဒီချင်းတော့ပြစ်တာပေါ့ပြစ်တာပြီးတော့သူတို့ပြောတာဒါကကင်းညူပဲ
အလားတူခရင်ငင်းချမ်းရေးအထောက်အပံ့ကွန်ရက် KBSN ပြောခွေရနော်ထူးထူးကလည်းအဲ့ဒီတနပြစ်တက်ခံတည်ဆုံးတဲ့စောတက်မီးဟာ KU တပ်ဖွဲ့ဝင်မဟုတ်ပဲအဲ့ဒီဒေတာကဒူဒူကောင်းဆောင်သူဖြစ်တယ်လို့လည်းဆိုပါတယ်
ညာသားတွေကစာတော့တဝဲတာပဲခုနကတက်မတော်ကထုတ်တဲ့ဟာလည်းကျွန်တော်တို့မသိဘူးပြောတယ်သူတို့ရာဗလာ KNU စစ်သားတွေကတော့ပြည်တဲ့အရေးကုန်းနဲ့ဆိုတာလည်းမဟုတ်ပါဘူး။သူကအရက်သားခုနကသူကကော့တီးဘူးမှာဆိုလို့ရှိရင်ကြီးရွာပိုင်းဘုံစစ်တော်တခုကြီးရဲ့ကော်မတီဝင်ကောင်းဆောင်သူဖြစ်တယ်။နောက်ပြီးတော့အဲ့ဒီကော့တီးဘူးရဲ့တရားစီရင်ကော်မတီရဲ့ကုတရားတရားသူကြီးတွေလည်းဖြစ်တယ်
။အရက်သားတွေကိုပြစ်တက်ပြီးတော့ KNU တပ်ဖွဲ့ဝင်လို့တမတော်ကဆွဆွဲချက်အပေါ်ဖြေရှင်းသွားရမယ်လို့ KNU အတွင်းရေးမှူးနှစ်ဘဒိုစောလှထွန်းကအခုလိုပြောပါတယ်။
အဲ့ဒါတော့ဟိုညာစောဦးမူဖြစ်သွားတဲ့ဥစ္စာမှလည်းလို့ပဲဆွဆွဲတဲ့အကြီးကတော့ခုနလူတူကိုတော့ကျွန်တော်ကောက်ဝေးပေးရမှာလေနော်ဆိုတော့သူမျိုးဖြစ်တော့တဲ့ကိစ္စဝင်တော့ကျွန်တော်ကငင်ရတော့ဟိုလက်ခံလို့မရဘူးဒါကလူတူကိုတိုက်ရိုက်ဖြစ်တဲ့ဖြစ်စဉ်နေနဲ့ဘလို့တဲ့ကိစ္စတွေကတော့ပြည်ရနေတော့ပြန်ရက်ကြည့်တော့ကျွန်တော်ကန့်ကြောက်ရမှာ
အလားတူဖာပွန်ခရိုင်ကလာနီမှာလဲ KNU တစ်တော်ဆောက်အဖွဲ့ဝင်တူဦးကိုတမတော်ဖြစ်ခတ်လို့တည်ဆုံးခဲ့တာရှိသလို2018ခုနှစ် AB လထဲမှာလဲဒေတာတွင်တဘာဝပတ်ဝန်းကျင်ရေးတက်ကြွလှောက်ရှားသူတောင်လွင်ငင်းချမ်းရေးဥယျံခေါင်းဆောင်စောအိုမူးကိုလဲတမတော်ကဖြစ်ခတ်လို့တည်ဆုံးခဲ့ရပါတယ်လက်ရှိဖာဝန်ခရိုင်ဒေသမှာတမတော်ကနေလမ်းဖောက်လုပ်နေမှုကြောင့်နယ်မြေခံ KNU ဖွဲ့နဲ့စစ်ရေးတင်းမာနေဆဲဖြစ်ပြီးဒေသခံရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပင်နယ်ပလဝမြို့နယ်မှာမြမတပ်မတော်ကနေရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်နန်းချောင်းဝကျေးရွာကအရက်သား9ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့ကစစ်ဘေးဒုက္ခသည်တွေအတွက်မြို့နယ်ရုံးမှဆန်ရိတ်ခါသွားထုတ်တဲ့ရွာသား15ဦးကိုမြမစစ်တပ်ကဖမ်းဆီးထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြချင်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကမ္ဘာတစ်ပွားပြန့်ပွားနေတဲ့အန္တရာယ်ဟာရာသီဥတုပူနွေးလာချိန်မှာရော့သွားဖို့ရှိမရှိမသိကြဘူးလို့American ကုသရောဂါဆိုင်ရာထိပ်တန်းပညာရှင် Dr. Anthony Fauci ကပြောပါတယ်။တောက်ကွေးလိုတခြားကုသရောဂါတွေအတွက်ဗိုင်းရပ်စ်ပိုးဟာရာသီဥတုပူနွေးလာချိန်မှာသူတို့ရဲ့မျိုးပေါ်နှိုင်စွမ်းကျဆင်းတတ်တယ်လို့ပြန့်နှံ့မှုလည်းကျဆင်းနိုင်တယ်လို့လည်းပြောပါတယ်။ American နိုင်ငံတစ်လုံးမှာ Coronavirus ကုသပြန့်နှံ့မှုတွေကြောင့်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအလုတ်လက်မဲ့ခံစား권လျှောက်ထားသူပေါင်းနောက်ထပ်6.6သန်းရှိတယ်လို့အလုတ်သမားဝန်ကြီးဌာနကကြေညာနေမှာကြေညာပါတယ်။ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းလျှောက်ထားသူပေါင်း18သန်းလောက်ရှိလာတယ်လို့လာမယ့်သတင်းပတ်တွေအတွင်းမှာလည်းအရေးအတွက်ပိုးပြီးများလာဖို့ရှိနေပါတယ်။ American ပြည်ထောင်စုနယူးယောက်မြို့ကမြန်မာ American တဦးကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရပြီးဧပြီ10ရက်ဗုဒ္ဓဖူးနေ့ကကွယ်လွန်သွားတယ်လို့သူ့ရဲ့ဆွေမျိုးသားချင်းတဦးက VOA ကိုပြောပါတယ်။သေဆုံးသွားသူဟာနယူးယောက်မြို့ Queens အရပ်မှာနေထိုင်သူဖြစ်ပြီး JFK နိုင်ငံတကာလေဆိပ်မှာအလုပ်လုပ်နေသူတဦးဖြစ်ပါတယ်။နယူးယောက်မြို့မှာဆူရှီအစားအသောက်လုပ်ငန်းလုပ်ကင်သူတဦးနဲ့သွားဆရာဝန်တဦးပါဝင်ဒီယောဂါနဲ့တည်ဆုံးရသူ9ဦးရှိနေတယ်လို့နယူးယောက်မြန်မာအတိုင်းဝိုင်းကပြောပါတယ်။လက်ရှိမှာဖျားနာနေသူတွေအိမ်မှာတိကျခွဲနေသူတွေလည်းရှိနေပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတားဆီးကာဝေးရင်း9ဦးအောင်မြင်မှုတွေရနေတယ်လို့အိန္ဒိယအစိုးရကပြောပါတယ်။တောက်ချန်နေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.